Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့2020ပြည့်စက်တင်ဘာလ19ရက်နေ့တာတာပရိနိမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။တာတာပရိနိမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်ရေမထုတ်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအခမဲ့ထောက်ပံ့ပေးမဲ့ကြက်ပြက်နဲ့အစီအစဉ်တရက်ကိုအမေရိကန်အစိုးရကဗုဒ္ဓဟူးနေ့ကချပြခဲ့ပါတယ်။ဒါပေမဲ့ကြက်ပြက်ပြက်သုံးဆွဲနိုင်မဲ့အချိန်ကာလအပေါ်မှာတော့တာဝန်ရှိသူတွေအကြအမြင်တွေကွဲပြားနေပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံအုပ်ချုပ်ရေးဌာန FDA ကကာကွယ်ဆေးသုံးဆွဲဖို့ကိုဒီနေ့အကုန်မှာအတည်ပြုပေးလိမ့်မယ်လို့ပညာရှင်တွေကခန့်မှန်းထားကြောင်းအမေရိကန်ကျန်းမာရေးနဲ့ပြည်သူ့ကိုစောင့်မှုဌာနကတာဝန်ရှိသူ Paul Mango ကပြောပါတယ်။ဒါအပြင်အမေရိကန်ပြည်သူတွေအတွက်ဆေးအလုံးလောက်ရရှိစေရေးအမေရိကန်အစိုးရကဆေးကုမ္ပဏီကြီးတွေနဲ့ contract သဘောတူစာချုပ်တွေချုပ်ဆိုထားတာကြောင့်မလအကုန်မှာအမေရိကန်တွေအားလုံးကာကွယ်ဆေးထိုးပြသဖြစ်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့အမေရိကန်ကုသရေးကများကာကွယ်ထိတ်ချုပ်ရေးဌာနညွှန်ကြားရေးမှူးရောဘတ်ဒီရက်ဖီးလ်ကရောကာကွယ်ဆေးကြကြပြပြရရှိဖို့က2021ခုနှစ်ဒုတိယသုံးလပတ်ဒါမှမဟုတ်တတိယသုံးလပတ်ကာလမှာမှဖြစ်နိုင်တယ်လို့လည်းအမေရိကန်အထက်လွှတ်တော်ကိုရိုနာဗိုင်းရပ်စ်ကြားနာပွဲမှာသူကပြောပါတယ်အမေရိကန်ကုသရေးကများကာကွယ်ထိတ်ချုပ်ရေးဌာနကရောပြည်내50နဲ့အုပ်ချုပ်ခံနေပြည်တွေအားလုံးကိုနိုဘလာတရက်မတိုင်ခင်ကာကွယ်ဆေးဖြန့်ချိရေးအစီအစဉ်တွေလှုပ်ဆောင်ထားဖို့ညွှန်ကြားထားပြီးဖြစ်ပါတယ်လူတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အနေအထားဆက်စပ်မှုရှိတယ်ဆိုတာကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကပြသနေတယ်လို့ပူဂျီဟမ်မီဂျီဖရန်စစ်ကဗုဒ္ဓဟူးနေ့ကဗာတီကန်မှာအပတ်စဉ်ပြုလုပ်တဲ့လူထုနဲ့တွေ့ဆုံပွဲမှာပြောပါတယ်လူသားတွေနဲ့ကမ္ဘာပြေကြားအပြန်အလှန်ဆက်စပ်မှုရှိတဲ့ကြောင်းကိုလည်းပူဂျီဟမ်မီဂျီကထောက်ပြပြောဆိုခဲ့ပါတယ
် Tutte le forme di vita sono interconnesse.
တရှိတရဝါဒအကျဉ်းလက်ဆက်နွယ်မှုရှိနေကြကြောင်းဖျားသခင်ကဖန်တီးပြီးလူသားတွေကောက်ွယ်ဆောင်ရှောက်ဖို့ UNDP အနေနဲ့ထားတဲ့ဂီဟာစနစ်တွေပေါ်မှာလူသားတွေရဲ့ကြမ္မာရေးမိတီနေကြောင်းဂီဟာစနစ်တွေကိုအလွဲသုံးစားပြုနေသူတွေဟာလူသားတွေအပေါ်အန္တရာယ်ကျောက်စေဖို့ဖျားနာစေဖို့နဲ့ဖျက်ဆီးစေဖို့အကုသို့အဖြစ်ပြုလုပ်နေသူတွေဖြစ်ကြောင်းပုံရံပီကြီးကပြောပါတယ်ဒါအပြင်လူတယောက်နဲ့တယောက်ဂရုဏာတရားနဲ့ဆောင်ရှောက်ကြဖို့လိုအပ်ကြောင်းနဲ့ခရယုကကာလမှာအားတဲ့သူတွေနောက်ကျဖြစ်သူတွေနဲ့တကြီးရွယ်အိုတွေကိုဆောင်ရှောက်နေသူတွေကိုအားပေးကူညီဖို့လိုအပ်ကြောင်းလည်းသူကပြောပါတယ်။သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဆောင်ရှောက်ဖို့လက်တွေ့ကျတဲ့ရည်မှန်းချက်ရှိဖို့လိုတယ်လို့လည်းပူဂျာမီဂျီဖရန်စစ်ကထောက်ပြသတိပေးလိုက်ပါတယ်ခင်ဗျ။ကယောဂကာလာရဲ့ကမ္ဘာစီးပွားရေးအခြေအနေကထိတော့တာတပိုပြီးကောင်းမွန်နေပေမဲ့ဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိမရှိအပေါ်မူတည်နေသေးတယ်လို့နိုင်ငံတကာစီးပွားရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကဗုဒ္ဓဟူးနေ့ကပြောပါရယ်အနောက်နိုင်ငံ38နိုင်ငံပါဝင်တဲ့ပါရီမြို့အခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအဖွဲ့ OECD ကကမ္ဘာစီးပွားရေး 4.5 ရာခိုင်နှုန်းကျဆင်းမယ်လို့တွက်ချက်ခန့်မှန်းခဲ့တာကြောင့်ဇွန်လအတွင်းကခန့်မှန်းချက်6ရာခိုင်နှုန်းထက်ပိုပြီးခံတာတဲ့ခန့်မှန်းချက်တရဖြစ်လာခဲ့ပါရယ်ရှိတဲ့တယ်မှာတော့ကမ္ဘာစီးပွားရေး900ခန့်တုံးအထိတိုးတက်မယ်လို့လည်း OECD အဖွဲ့ကခန့်မှန်းထားပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကိုအခုအချိန်ထိမထိန်းချုပ်နိုင်သေးတာကြောင့်အဲ့ဒီတိုးတက်မှုကဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိဖြစ်ရှိအပေါ်မှာမူတည်လိမ့်မယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကလည်းဒီနှစ်ထဲခန့်မှန်းထားတာတဲ့ပိုကောင်းမယ်လို့ OECD အဖွဲ့ကပြောပါတယ်။တနင်္ဂနွေကအမေရိကန်စီးပွားရေး 9.3 ရာခန့်တုံးကျဆင်းလိမ့်မယ်လို့ခန့်မှန်းထားပေမဲ့ OECD ကတော့ 3.8 ရာခန့်တုံးသာကျဆင်းမယ်လို့ခန့်မှန်းလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20ကြားဒုတိယအင်အားအကြီးမားဆုံးဖြစ်တဲ့တရုတ်တနိုင်ငံတည်းသာစီးပွားရေးတိုးတက်ဖို့ရှိပြီးဒီနှစ်ထဲ 1.8 ရာခိုင်နှုန်းတိုးတက်မယ်လို့ OECD ကခန့်မှန်းထားပါတယ်။နိုင်ငံစီးပွားရေးပေါ်ယုံကြည်မှုဆက်လက်ရှိနေစေဖို့ဆိုးရွားတွေအနေနဲ့အခွန်တိုးမကောက်ခံဖို့နဲ့အသုံးစရိတ်တွေကိုမဖြတ်တောက်ဖို့ OECD အဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ။တဖြည်းဖြည်းချင်းရွေးစားတိုက်ခိုက်လာနေတဲ့ Hurricane Montana ဆယ်လီကြောင့် Mexico ပင်လယ်ကွေ့က American ကမ်းရိုးတန်းဒေသတွေမှာဗုဒ္ဓဟူးနေ့ကမိုးတဲတဲထန်ထန်ရွာသွန်းခဲ့ပြီး Alabama နဲ့ Florida ပြည်နယ်ဒေသတချို့မှာမကြုံစဘူးစံချိန်တီရေကြီးမှုတွေဖြစ်ပေါ်မဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တဖြည်းဖြည်းချင်းရွေးနေတဲ့ Hurricane Montana အစ်စ်နှစ်ရှိတဲ့ဆယ်လီ Montana ဗုဒ္ဓဟူးနေ့ညပိုင်းမှာ Alabama ကမ်းရိုးတန်းနဲ့ Florida ပြည်နယ်အကြားကုန်းတွေပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ Montana ကြောင့်ဒေသတချို့မှာ ၊တက်စီမီပြတ်တောက်တာတွေ၊တစ်ပြစ်တွေပြိုလဲတာနဲ့ရင်းကြီးရေရှမ်းတာတွေစတင်ဖြစ်ပွားနေပြီဖြစ်ပါတယ်။ဒေသစံတော်ချိန်မနေ့ဆယ်နှစ်အထိဆယ်လီမုန်တိုင်းဟာအမြင့်ဆုံးလေတိုက်နှုန်းတနင်္ဂနွေကို105မိုင်နှုန်းရှိခဲ့တယ်လို့လည်းမီယာမီအခြေစိုက်အမျိုးသားဟာရီကိန်းစင်တာ NHC ကပြောပါတယ်။အခုလောလောဆယ်မှာအလာဘားမား၊ဖလော်ရီဒါနဲ့မစ္စစ်ဘီပီနယ်တွေကအင်ဂျီစုစုပေါင်း5သိန်းကျော်ကျဆင်းပြီးမရှိတော့ဘူးလို့လည်းကျဆင်းပြီးပြတ်တောက်တာတွေအစီအခံနဲ့ powerouttage.us website ကပြောပါတယ်။ကြတဲ့ပြည်ပြည်မနက်ပိုင်းလောက်မှာဟာရီကိန်းမုန်တိုင်းဆယ်လီကိုနေပိုင်းကိုပိုပြီးရွေးရှားတိုက်ခိုက်တဲ့အခါမှာအပြော့သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ VOA American တိုင်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 8.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။ကျွန်တော်ညဝဲအောင်ပါခင်ဗျာ။ဂျာနာပနီနေ့မနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ဂျမိုင်းနာအာကစားဝန်ကြီးဌာနရဲ့ဗဟုသုတနည်း8နာရီထုတ်ပြန်ချက်အရကိုဗစ် -19 ရောဂါပိုးကူးစက်အတည်ပြုလူနာ185ဦးထပ်တိုးလာပြီးတည်ဆုံးသူလည်း2ဦးထပ်တိုးတဲ့အတွက်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူစုစုပေါင်း3822ဦးနဲ့တည်ဆုံးသူအယောက်40ရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကကိုဗစ်ကူးစက်မှုအရေအတွက်ဟာအခုဆိုရင်အရှေ့တောင်အာရှအာဆီယံနိုင်ငံတွေအတွင်းဖိလစ်ပိုင်အင်ဒိုနီးရှားစင်ကာပူနဲ့မလေးရှားနိုင်ငံတွေပြီးရင်၅ခုမြောက်အများဆုံးနိုင်ငံဖြစ်လာပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါဓာတ်ခွဲအတည်ပြုလူနာသစ်တွေတရက်အတွင်း300ကျော် 400 နီးပါးတိုးလာတာကြောင့်ယာယီဆေးရုံတွေတည်ဆောက်နေရသလိုကွာရန်တီးစင်တာတွေလည်းပုံပြီးတိုးချက်အသုံးပြုလာရပါတယ်။လက်ရှိမှာကိုဗစ်ရောဂါကိုအဓိကထားကုသပေးနေတဲ့ဝေဘာဂီတောင်းကလာဘဆေးရုံနဲ့ဖောင်ကြီးတင်တန်းကျောင်းဆေးရုံတွေရှိပေမဲ့တိုးလာတဲ့လူနာအရေအတွက်အတွက်မလုံလောက်တော့တာကြောင့်ဒဂုံစေကမ်းမှာရှိတဲ့ယူမာရိတ်သာနောက်ပြီးလိုင်မြွတ်နယ်ကကိုဗစ်မက်ဒီကယ်စင်တာတွေကိုယာယီဆေးရုံအဖြစ်ပြောင်းလဲသုံးလာရပါတယ်။ဒါအပြင်သူဝနာကဘောလုံးအကယ်ဒမီအကြောင်းကိုလည်းယာယီဆေးရုံအဖြစ်သုံးဖို့ဆောင်ရွက်နေပါတယ်။ရန်ကုန်တိုင်းအပြင်မန္တလေးမှာလည်းကနော်နယ်ဒီဆေးရုံမှာလူနာရီထားဖို့နေရာမလုံလောက်တဲ့အတွက်ကြောင့်နောက်ထပ်တိုးချက်ဖို့ပြင်ဆင်နေရပါတယ်။အခုလိုကိုဗစ်ကူးစက်မှုများလာတဲ့အတွက်ပြည်သူတွေဂျမားကြီးစီကံကျန်းနဲ့အညီနေထိုင်ကြဖို့ဂျမားကြီးဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ။ကိုဗစ်ကရောဂါအဖြစ်များတဲ့ရခိုင်ပြည်နယ်မှာကွာရန်တီးစင်တာတွေကို WFP ကမ္ဘာစားနပ်ရေးခါအစီအစဉ်အဖွဲ့ကစားနပ်ရေးခါရေတိုထောက်ပံ့ပေးသွားဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာကြီးဝန်ကြီးဌာနရခိုင်ပြည်နယ်အစိုးရတို့နဲ့အတူစက်တင်ဘာပထမပတ်တည်းမှာသဘောတူလက်မှတ်ရေးထိုးခဲ့ကြောင်းကုလသမဂ္ဂအတွင်းအမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂရုံနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအင်္ဂါနေ့ကပြောသွားပါတယ်ဒီသဘောတူညီချက်အရရခိုင်ပြည်နယ်တွင်မြို့နယ်၈ခုကကွာရန်တီးစင်တာတွေကို WFP ကစာနယ်ရေးခါထောက်ပံ့သွားမှာပါကွာရန်တီးဝင်နေရတဲ့လူတွေကိုအာရာပြေဝတဲ့အစားအသောက်တစ်နေ့ကို3ချိန် WFP အဖွဲ့ကကူညီထောက်ပံ့သွားမှာပါလို့ဒူဂျာရစ်ကရှင်းပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂုတ်လကစလို့ကိုဗစ်ရောဂါပြည်တွင်းကူးစက်မှုတွေစစ်တွေနဲ့အနီးတစ်ဝိုက်မှာအဖြစ်များလာပြီးပြည်သူ 1,500 လောက်ဟာပြည်နယ်အစိုးရကစီမံခန့်ခွဲတဲ့ quarantine center တွေမှာနေနေရပါတယ်။ဒီလို quarantine ဝင်နေသူတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ WFP အဖွဲ့ကအခုလိုအစားအသောက်တွေထောက်ပံ့တာဖြစ်ပါတယ်။ဒီစက်တင်ဘာလထဲမှာအန်ကြောက်ဖြူကြောက်တော်မင်းပြမြောက်ဦးမြေပုံပေါတော်နဲ့စစ်တွေစတဲ့ရှင်းမြွတ်နယ်ကို WFP အဖွဲ့နဲ့ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေလက်တွဲပြီးစားနပ်ရိက္ခာထောက်ပံ့ရေးကိုဆောင်ရွက်ခဲ့ပါတယ်။ COVID-19 ကူးစက်မှုအတက်အကျအခြေအနေကိုနှစ်ဖက်အဖွဲ့အစည်းတွေကစောင့်ကြည့်နေပြီးနောက်ထပ်ဘယ်လိုအကူအညီတွေဆက်ပေးရမယ်ဆိုတာကိုဆုံးဖြတ်သွားမယ်လို့ WFP မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Steven Anderson ကပြောပါတယ်ခင်ဗျာ။မြကန်းစားယောဂကူးစက်ပြန့်ပွားမှုကိုမြန်မာနိုင်ငံမှာအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကအသိအမှတ်ပြုကြေညာလိုက်ပါတယ်။ဘက်တီးရီးယားပိုးကြောင့်ဒီယောဂဖြစ်ပွားရပြီးကူးစက်တတ်ပါတယ်။မြန်မာနိုင်ငံဟာမြကန်းစားယောဂတက်ဖြတ်ရေးမှာရေသံရရှိမှုနဲ့ကောင်းမွန်သန့်ရှင်းတဲ့ကျန်းမာရေးအခြေခံစောင့်ရှောက်မှုမျက်စိစောင့်ရှောက်ကူးသမှုဆိုင်ရာအားကောင်းတဲ့စနစ်အစရှိတဲ့နီလန်းပေါင်းစုံနဲ့ချင်းကပ်ဖြည့်ရှင်းခဲ့တာကြောင့်အနာဂတ်မှာလူတိုင်းမြကန်းဆက်ယောဂကင်းစင်တဲ့အနေအထားကိုရောက်ရှိနေပြီလို့ WHO အဖွဲ့အရှေ့တောင်အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဖူနမ်စင်းကပြောပါတယ်။အရှေ့တောင်အာရှဒေသတွေကမြန်မာနဲ့နီပေါ်နိုင်ငံတွေအပြင်ကမ္ဘာအခြားဆက်နံနိုင်ငံမှာလည်း မြခန်းစာယောဂကိုအောင်မြင်စွာအဆုံးသတ်နိုင်ခဲ့တာပါမြခန်းစာယောဂဟာကာကွယ်ကုသနိုင်ပေမဲ့ပေါ်စားပြီးအချိန်မီမကုသခဲ့ရင်မျက်စိကွယ်သွားတဲ့အထိဖြစ်တတ်ပြီးမျက်စိပြန်မြင်အောင်ကုသလို့မရတဲ့ယောဂမျိုးလည်းဖြစ်ပါတယ်နိုင်ငံပေါင်း44နိုင်ငံဟာမြခန်းစာယောဂကိုရင်ဆိုင်ဖြည့်ရှင်းနေရပြီးဒီယောဂကြောင့်ကမ္ဘာလူဦးရေ 1.9 သန်းမျက်စိကွယ်သွားရပါတယ်2005ခုနှစ်စီရင်ရမြန်မာနိုင်ငံမှာမြခန်းစာယောဂကူးစက်ထားသူတွေရဲ့400ခန့်လုံးဟာမျက်စိကွယ်နေကြပါတယ်2018အရောက်မှာတော့ဒီယောဂကူးစက်မှုဟာလူလူကျန်းမာရေးပြဿနာအဆင့်မှာမရှိတော့ပဲ3.38ရာခိုင်နှုန်းအထိကျဆင်းသွားခဲ့ရပါတယ်ခင်ဗျာပြီးခဲ့တဲ့နှစ်တွေအတွင်းအမေရိကန်အပါအဝင်အခြားနိုင်ငံတွေကကုမ္ပဏီပေါင်း100လောက်နဲ့အဖွဲ့အစည်းတွေစီကအင်တာနက်ဆိုင်ရာအချက်လက်တွေကိုဖောက်ထွင်းခိုးယူခဲ့တယ်လို့သံသယရှိသူတရုတ်နိုင်ငံသား5ဦးနဲ့မလေးရှားနိုင်ငံသားစီးပွားရေးလုပ်ငန်းရှင်2ဦးတို့ကိုစိုက်ဘာလုံခြုံရေးနှောက်ယှက်မှုနဲ့အမေရိကန်အစိုးရရှိနေတွေကဗုဒ္ဓနေ့မှာရာဇဝတ်အကြောင်းအရာတရားစွဲလိုက်ပါတယ်2014ခုနှစ်အစောပိုင်းကနေ2020ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့ဒီအင်တာနက်ဆိုင်ရာဖောက်တွင်းမှုတွေဟာထောင်ချီတဲ့ဗီဒီယိုဂိမ်းကုမ္ပဏီတွေရဲ့အင်တာနက်ခွင့်ရကိုပိတ်မှတ်ထားခဲ့တာဖြစ်ကြောင်းနဲ့ဒီလိုစိုက်ဘာဖောက်တွင်းမှုကြောင့်အမေရိကန်ဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရကြောင်းတရားရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်စိုက်ဘာလုံခြုံရေးဖောက်ပြန်မှုနဲ့တရားစွဲခံရသူတရုတ်နိုင်ငံသား5ဦးတို့ဟာတရုတ် APT41 ဟက်ကာအဖွဲ့ဝင်တွေဖြစ်တယ်လို့စွပ်စွဲခံရပါတယ်ကျန်တဲ့ဦးဖြစ်တဲ့မလေးရှားစီးပွားရေးလုပ်ငန်းရှင်ဝမ်အောင်နဲ့လင်းရန်ချင်းတို့ကိုတော့မလေးရှားနိုင်ငံမှာတနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါအခုသူတို့ကိုတရားခံလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံကကြိုးစားနေပါတယ်ဂျာနာဗလီနီမနက်ခင်း VOA ရဲ့သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
။မြန်မာပြည်မှာကိုဗစ်ရောဂါကူးစက်သေဆုံးမှုမြင့်တက်လာတဲ့အပေါ်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးလုပ်ငန်းတွေထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။လက်ရှိကျင့်သုံးနေတဲ့နှီးနာတွေကတော့ဘလို့ဖြစ်ရလား။ပြောင်းလဲကျင့်သုံးဖို့လိုအပ်နေပြီလား။စေပညာရှင်တွေရဲ့အမိကိုကျွန်မမိခစူးစီးတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုလာပေါင်းအတော်ကြာဟန်တာထိမ့်သိမ်းနိုင်ခဲ့ပေမဲ့ပြည်ရဲ့လအတွင်မှာကူးစက်မှုရုတ်တရက်ခုန်တက်လာခဲ့ပြီးအခုဆိုအတီးပြူလူနာ3000ကျော်ရှိလာခဲ့ပါတယ်။ကဲယောဂါကူးစက်မှုလင်းမြန်စွာပြန့်နှံ့လျက်ရှိပြီးဆေးရုံတွေမှာယောဂါအတီးပြူလူနာနဲ့တန်တရားလူနာအလွန်များပြားပြီးနေရာချထားရေးအားနည်းချက်တွေရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့စီမံခန့်ခွဲရေးအပိုင်းပေါ်ဝေဖန်မှုတွေထွက်ပေါ်လာနေပါတယ်။ကူးစက်မှုနှုန်းဆက်လက်မြန်ဆန်နေဦးမယ်ဆိုရင်အစိုးရကျင့်သုံးနေတဲ့လက်ရှိကုသရေးနဲ့ထိန်းချုပ်ရေးပုံစံကထိရောက်မှုရှိပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ဒီလိုဆိုရင်မှုတွေတိုးလာချိန်မှာအစိုးရကျင့်သုံးနေတဲ့လက်ရှိကုသမှုပုံစံကိုပုံမှန်ပြည့်စုံအောင်ဖြည့်ဆွတ်ဖို့အကြံပြုလိုက်သူကတော့လက်ရှိအင်းစိန်စေယုံကြီးမှာကိုဗစ်လူမမာတွေကိုကုသပေးနေတဲ့ပမောက္ခဒေါက်တာမမကြီးပါ
။ပမန်လီရဲ့ဒီဒီကျမရဲ့စီရင်ရလဲဒီဒီဒါအမလို့ဟာတစ်ခုခုတော့လောရလာလို့ဆိုတော့ပြောနေတာပဲ။ပြောနေတာကအမလို့ကုန်လေးမျိုးရယူစားရဲဆက်လက်ကြီးစားနေဖြစ်လဲလို့ပဲဒါပေမဲ့အချိန်နဲ့ပါတော့တခုသွားမဲ့ပလန်တစ်ခုပေါ့နော်မော်ဒီဖိုင်းကွန်တိန်းမန့်လားပေါ်လစ်စီနဲ့ပတ်သက်လို့နည်းနည်းလေးမလို့ချိန်ကျတော့ဆက်ဖြစ်နေပြီလို့မလည်းယူစားရဲဟိုဘယ်လိုဒီသွားမလဲဆိုတာကအမရဲ့အမင်းနီစတာလည်းမဟုတ်ဘူးအစုပ်လည်းမဟုတ်အာဏာပိုင်လည်းမဟုတ်ပညာရှင်လည်းဖြစ်တယ်ဆိုတော့ခံမှန်းကြည့်တာကမဟုတ်ပါဘူးငယ်တဲ့တော့ဒီလိုစိတ်ကြည့်လို့မဟုတ်လည်းဒီလိုတိကျထားပါပြီတန်မြတ်နာရီကိုသိမှုချင်းမဲ့ဆက်လက်ကတိချင်းနေလို့မဟုတ်အိမ်ကနေပြီးတော့သူ့ရင်ကိုယ်ရင်ကောင်ကိုယ်ကရန်တင်းကိုဟုတ်ချင်ထားတယ်လေပုံမှာထားလိုက်တော့အမဆေးဥမှာရှိတယ်ဥမှာထားပါအမအယောက်20ကိုရှက်ပြလိုက်တယ်20ကိုအိမ်ကနေလိုက်တယ်အဲ့20ကိုသိမှာထမ်းထားရပါတယ်နေပါတယ်အချမ်းမလို့တော့ PPE တွေမတော့တော့ဘူးလက်ချင်တာက customer စားသုံးကလေးကြိုက်တယ်နော်အမတို့အမပါဝင်နေတဲ့စိတ်ရဲ့ကောင်းကြီးတော့ခံနေနေကြည့်ရတဲ့ SCS ရဲ့ကြီးနေတယ
်ရန်ကုန်တိုင်းလှည့်ကူးမြို့နယ်မှာရှိတဲ့ပုံကြီးဗဟိုဝန်ထမ်းတက္ကသိုလ်အောက်မြမဒီမှာတော့ COVID-19 လူနာအများဆုံးလက်ခံထားတဲ့နေရာတစ်ခုဖြစ်ပါတယ်။အခုတော့နေရာမလုံလောက်တော့တာမို့လူနာတောင်းတွေတိုးချဲ့နေရပါတယ်။စိုးရိမ်စရာတွေရှိနေပေမဲ့လက်ရှိအချိန်မှာအစိုးရလှုပ်ဆောင်ကင်တွယ်မှုကလုံလောက်မှုရှိနေသေးတယ်လို့မြန်မာနိုင်ငံဆရာဝန်အသင်းကဒေါက်တာမြင့်ဦးကပြောပါတယ်
။ပြဿနာမရှိတဲ့လူတွေမှာကြီးကျိုးရှိတာလဲ၊ကင်ဆာရှိတာလဲဆိုရင်တော့အဲ့လိုရောထားမလားဆိုတာကတော့ကျွန်တော်တို့အနေနဲ့တာမန်ကျွန်တော်တယောက်ချင်းနဲ့သုံးသက်ချင်းမရောထားတင်ဘူးပေါ့ဗျာသူတို့လည်းတိကျဆေးရုံမှာတင်ပေးရမယ်အစီအစဉ်ရှိတဲ့လူတွေကပါစီတော့နဲ့မရတော့ဘူးသူမှနေ့စဉ်နေ့စဉ်ဖြည့်တော့ရမယ်အစားအသောက်ချင်းချင်းရမယ်စာမစီရာဝန်တယောက်အနေနဲ့အပြင်ကတော့အဲ့မှာရောမထားတင်ဘူးအဲ့တော့ strategy ပြောင်းရတော့မလားဆိုတော့သူကနိုင်နေသေးတယ်အဲ့တော့သူကကွန်တိန်းမန့် strategy အရ အခုဒီကွန်နက်မန့်ဆွဲကြီးပြအောင်ကြာဆုံးပြီးတော့ကျွန်တော်ပြောလို့မရသေးဘူး
။စီဂျိုတွေးတူယောဂအခန်းရှိသူတွေကင်ဆာနဲ့ကိုယ်ခံအားထိခိုက်စေတဲ့ဝေဒနာရှင်တွေမှာကိုဗစ်ရံကိုကာကွယ်နေရတယ်လို့ငကူအခန်းယောဂကုသရေးဘိုင်းမှာလဲကိုဗစ်ကြောင့်ကုသရေးတချို့ရနာလိုက်ရတဲ့အတွက်ဒီဝေဒနာရှင်တွေအခက်တွေ့နေရတယ်လို့ဒေါက်တာမြင့်ကဆိုပါတယ်
။ဟုတ်ကူနာဖီဘာကလေးနဲ့တွေဖွင့်ပေးတယ်လို့ပဲ။နော်ဖီဘာမဟုတ်တော့ဒုနာများအတွက်တီးတန့်စိတ်ကန်းတွေပေါ်လာရင်တော့ကိုကောင်းတယ်။လက်နဲ့ကန်ရမှလို့ရှိနိုင်တယ်လက်ကန်လက်အိတ်တွေဆွတ်ရမယ်။အဲ့လိုမျိုးနဲ့စိတ်ကန်းတွေကိုပြန်ဖွင့်ခိုင်းမလားပေါ့နော်။အဲ့ဒါလည်းဒါပေမဲ့သူဝင်နေအောင်ဘလို့ပန်ပိုးမလဲပေါ့နော်။ဒီလိုငယ်မှာအနည်းဆုံးတစ်ခါတော့ပေါ်လာရင်တော့ကိုကောင်းတာပေါ့။ Quarantine policy ကလည်းဒီခေတ်မှာတိတိကျကျတော့လောက်ရမယ်မှန်တယ်လေ။အဲလိုစိတ်အေးကြီးနေတဲ့ကာလဖြစ်တယ်။ Cancer အဲ့ဒီလူတွေတော့ကိုချူတွေကိုရွှေ့ဆိုင်တာတွေလည်းရှိတယ်။ချူတွေကျတော့လည်းမဖြစ်မနေလာခိုင်းတယ်။အဲလာတဲ့နေရာမှာလေကျောင်းနဲ့တက်တာတွေလည်းရှိတယ်။ဘလို့လုံးကြတာလေပေါ့နော်။အဲ့တော့ COVID ကအာရုံစိုက်နေတာ။ကုသယောဂမဟုတ်တော့ယောဂနဲ့ကျွန်တော်တို့နိုင်ငံမှာ2,900ပေးခဲ့ပြီးပါပြီ။2016ခုနှစ်ကအခုတော့အဲ့တော့ကျွန်တော်အဲ့ဒီလူတွေကိုကျွန်တော်ဘယ်လိုလုပ်မလဲဆိုတာဆောကြည်ပေါ့ဒီပြောတာတခုတော့ကျွန်တော်ခြားတင်ဒီ
ဇမိုင်းဝန်ကြီးဌာနဘက်ကယောဂလက္ခဏာမပြဘဲပိုးရှိနေသူတွေကိုယ်အနည်းပတ်ဝန်းကျင်မှာရှိနေနိုင်တာကြောင့်ယောဂကုသမှုမခံရဖို့ဆိုရင်လူစုလူဝေးရှောင်ရှားတာစက်နိုင်တယ်လို့နေအိမ်မှာပဲနေထိုင်တာနှာခေါင်းနဲ့ပါးစပ်စီးတက်စင်တာလက်ကိုစနစ်တကျစက္ကန့်20ကြောင်းဆေးကြောတာမျိုးလိုက်နာကြဖို့တတိပေးတိုက်တွန်းထားပေမဲ့ဆိုရင်လည်းအချို့နေရာတွေမှာတော့ခုထိလိုက်နာဖို့အားနည်းနေစေရှိပါရဲ့ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ဆက်ယုံတွေမှာကိုဗစ်အတီးပြူလူနာတွေရှိတာပေမဲ့လို့အဲ့ဒီဆက်ယုံတွေကိုမပိတ်သိမ်းပဲရောဂါအတီးပြူလူနာနဲ့6ပေပတ်လည်မှာရှိသူတွေနဲ့အနီးအနားထိတွေ့မှုရှိသူတွေကိုသာလုပ်ငန်းဝင်လာရောက်ခြင်းမပြုဘဲအလို့သမားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါ။ကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးနဲ့ပတ်သက်ပြီးဆက်ယုံအလို့ယုံအလို့ဌာနတွေအနေနဲ့လုပ်ငန်းဝင်အတွင်လိုက်နာရမယ့်အချက်တွေကိုအလို့သမားလူဝင်မှုကြီးချက်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကညွှန်ကြားချက်6ချက်ကိုစက်တင်ဘာ15ရက်နေ့ကထုတ်ပြန်လိုက်တာပါ။စမှုဆောင်အသီးသီးကစက်ရုံလုံသား60ကျော်ကိုဗစ်အတီးပြူလူနာ CNN ပါဝင်လာလို့စမှုဆောင်စက်ရုံတွေကိုယာယီပြန်ပိတ်ပေးဖို့အလို့သမားအရေးလှုပ်ရှားသူတွေကအစောပိုင်းမှာတောင်းဆိုခဲ့ကြတာပါ။အလို့သမားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာကိုဗစ်ရောဂါအတီးပြူလူနာတွေ့ရှိခဲ့ရင်သူနဲ့6ပေပတ်လည်မှာလုကင်နေသူတွေနဲ့လိုင်းတိုင်းနဲ့အလို့အတူလုံနေသူတွေအပါအဝင်အဆောင်တစ်ခုထဲမှာနေသူတွေ၊ဖယ်ရီအတူစီးသူတွေနဲ့ထမင်းအတူစားသူတွေကိုအလို့ခင်ကိုလာရောက်ခြင်းမပြုဘဲတန်တက်ရမယ်လို့ဖော်ပြထားပါတယ်။ကယောဂါကြောင့်လုပ်ငန်းဝင်ထိခိုက်ရသူတွေကိုတချို့အလို့ရှင်တွေဘက်ကတာဝန်ယူတာရှိပေမဲ့တချို့ကလည်းတာဝန်မယူနိုင်ကြလို့ဒါတွေကိုညှိနှိုင်းပြီးသွားနေရတယ်လို့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အရေးအဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမျိုးအောင်က VOA ကိုပြောပါတယ်
။ Quarantine ဝင်မဲ့လူတွေတတ်ပြီးတီးတူးခဲ့တယ်ဆိုတော့အဖွဲ့နဲ့ပတ်သက်ပြီးဒါတွေကကျတော့တချို့လူရှင်ကလည်းတာဝန်ယူလိုက်တာပြီ။တချို့ကလည်းတာဝန်မယူဘူး။ဒီဥစ္စာတော့ညှိနှိုင်းပြီးသွားနေရတာ။နည်းနည်းတော့သူကပြောခက်တယ်။စမိုင်းရလုပ်တယ်ဟာဆိုရင်ဒါတမိုင်းနဲ့မျိုးသမီးနဲ့ပတ်သက်တဲ့ဒီကိုဝင်ဆောင်တို့ဘာလို့တော့သူလူမှုပူလုံရဆက်ပြီးမယ်ဆိုရင်းနေရတဲ့သူအဆိုးရည်ကလာပြီးရှိတယ်။နော်
အလို့သမားတွေကိုလောက်ခလာကြပေးဖို့ပြဿနာရှိနေတဲ့အပေါ်အစိုးရရဲ့ထုတ်ပြန်ချက်တွေဟာပြသတိကျဖို့လိုတယ်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ် MICS ပြောဝင်ရဦးသက်ဟင်းအောင်ကပြောပါတယ်
အဓိကကတော့ဒီအစိုးရတည်းရဲ့အနေနဲ့ပေါ့လေဒီအလုပ်ရှင်တဲ့အလုပ်သမားတွေမှာမျက်မျက်တက်ရက်တိဖို့လိုတယ်။ဟိုနောက်တစ်ခုကကြတော့ဒီကျွန်တော်တို့တွေလာတိုင်းထည့်ခဲ့တဲ့ဒီလူမှုကုလုံရေးရမုံငွေကိုဒီကာလမှာတော့တိတိကျကျကျွန်တော်တို့ဒါဟိုထိထိရောက်ရောက်အသုံးချပေးဖို့လို့ကျွန်တော်တို့ကတော့တောင်းဆိုစေခြင်းနဲ့တောင်းဆိုခြင်းနဲ့ဆိုပါဆိုအခုဒီယောဂကုသမှုကလည်းကုသမှုကတောက်လျှောက်မြင်မာနေတဲ့ကာလအတွင်းမှာပေါ့နော်။ကျွန်တော်တို့အနေနဲ့ကတော့စက်ယုံလုံယုံတွေကိုဒါတလားတန်ပြီးဟိုကျွန်တော်တို့ဒီနှစ်လားတန်ပြီးပေါ့လေယာယီပိတ်ထားအပြင်လည်းယာယီပိတ်ထားတဲ့ကာလအတွင်းမှာကျွန်တော်တို့ဒီအလုပ်သမားတွေကိုပေါ့နော်အနည်းဆုံးလောက်ခလာတာပေးဖို့လို့အတွက်အလုပ်ရှင်တွေကယာကိုင်းနှုံးတစ်ခုအစိုးရကယာကိုင်းနှုံးတစ်ခုတက်မှတ်ပြီးတော့မှဒါအနည်းဆုံးလောက်ခလာတာအပြည့်နဲ့တိတ်လိုက်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတနိုင်ငံလုံးအနေနဲ့ဟိုကုသယောဂကုသမှုကိုထိန်းချုပ်နိုင်မယ်လို့ကျွန်တော်တို့ကယူဆတယ်
။တနိုင်ငံလုံးကစက်ယုံတွေကိုဧပြီလတုန်းကပိတ်ထားခဲ့ပေမဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ကယောဂကာကွယ်ရေးအစီအမံတွေလှုပ်ဆောင်ထားတဲ့စက်ယုံတွေကိုတော့မေလကစပြီးတော့ပြန်လည်ခွင့်နဲ့ပေးခဲ့ပါတယ်။အလုံးလက်မဲ့အကျိုးခံစားဝင်တောက်ခံထားတာမရှိပေမဲ့တကယ်တမ်းစက်ယုံတွေပေးရပြီးဆိုရင်အလုံးသမားတွေအတွက်ရမုံဝေကောင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့ကိုအလုံးသမားတွေကမျှော်လင့်နေကြတာဖြစ်ပါလိမ့်ရှင်။ဒီမှာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကိုဒီရက်ပိုင်းတွင်ထိုင်းနိုင်ငံကပြန်လာပြီးစောင့်ကြည့်ရေးစင်တာဝင်နေကြတဲ့မြန်မာမိသားစုရဲ့နှစ်နှစ်အရွယ်ကလေးမှာကိုဗစ်ကရောဂါပိုးတွေ့ရှိခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကပြန်လာသူတွေကကယောဂါပိုးတွေ့ရှိသူ65ဦးရှိပြီဆိုပြီးမြန်မာအာဏာပိုင်တွေကဆိုပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ထိုင်းနိုင်ငံကနေရက်ပြန်လာကြသူတွေက တယောဂါပိုထက်မှန်တွေ့ရှိသူတွေလည်းပါဝင်နေတာပါ။ထိုင်းနိုင်ငံတွင်းမှာရပောင်းတရာကျော်အတွင်းပြည်တွင်းကူးစက်မှုမရှိတာကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးနေချိန်မှာပဲထိုင်းမြန်မာနယ်စပ်ကတဆင့်မြန်မာနိုင်ငံဘက်ကိုပြန်သွားသူတွေထဲမှာယောဂါပိုးတွေတွေ့ရှိသူတွေရှိတယ်ဆိုပြီးမြောက်ပြည်ဆိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကတော့ပြောပြပါဗျ
။ပထမတစ်တုပ်ပါအပါဆိုရင်65ရောက်ပေါ့မှာ။၃လပိုင်း၄လပိုင်းတော့တရာတက်မှတရာဆင့်မှတရာမြောက်ပြည်ချင်းပေါင်နေပြီးတော့ဖျားတုပ်တူပါဝန်တာတရာ၃ရောက်မှာဒီကကျွန်တော်တို့တရားနှစ်ကနေပြန်ဝင်လာတော့62ရောက်ပေါ့မှာဒီတနည်းအတွေ့ကလေးလေးပါဟုတ်ကဲ့အားလုံး65ရောက်ပါခင်ဗျာ65ရောက်တဲ့မှာဒီနောက်ဆုံးမှတွေ့ရတော့ကွန်ကရစ်ကတရာအဲ့တော့ဒီကဒီတရားနှစ်ကဝင်နေဆိုမဲ့ကျွန်တော်တို့ကချင်ပြဘက်ကမှုနေနဲ့ကာကိုဘက်ကခုဝင်လာလို့အဲ့ဒါသူ့ကိုမှုခွင့်ထားတာပေါ့အဲ့ဒီတရာစီရင်တက်နေတယ်တနည်းအတွေ့ကလေးလေးတရာစီရင်တက်နေတယ်ကျွန်တော်တို့ကတော့ကြားပါပြီစီရင်မှာစီရင်မှာရအောင်မလေးရှားမဲ့ကြတော့လေဟို IDC 35ဦးဆိုပြီးအဲ့ဒီတော့များတာပေါ့အဲ့ဒီမှာ24ဦးတည်းအောင်35ဦးလေးမှာတကယ်တော့34ဦးကပေါ့ကျစ်ဖြစ်ခဲ့တာလေနေကြမှာလေနေကြမှာလေဖြစ်ပြီးတော့ပြတာကြီးတောက်ပြီးဆိုပြီးတွေ့တည်းတယ်ကိုယ်ကမရှိကြအောင်စတိစေးလည်းပါဒါမှမဟုတ်ကျွန်တော်တို့ဒီမှာစတက်ဟိုင်းကျန်ရှိတဲ့ကျွန်တော်24ရောက်ပြည်တာပေါ့
ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံအယုဒ္ဓယာမြို့ကနေမြန်မာပြည်နေရပြန်တဲ့မိသားစုကနေနှစ်နှစ်အရွယ်ကလေးငယ်မှာ positive တွေ့တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကရင်ပြည်နယ်မြောက်ရီစေယုံအုပ်ကြီးဒေါက်တာနန္ဒဝင်းကလည်းအခုလိုပြောပြပါတယ်
။တယောက်ပဲရှိတယ်လေခုရအပိုင်းကတော့ဒီမှာတော့မြောက်ရီ quarantine center မှာဝင်နေသူတွေအများကြီးပဲတစ်နေ့တစ်နေ့ကျွန်တော်ဖောင်ထဲကြည့်ပြီးတော့ဝင်နေခါလဲရှိတယ်၊ညာနဲ့ကြည့်ရင်ဝင်နေလူရှိတယ်။အဲ့လိုတွေမှာကျွန်တော် quarantine ဝင်သားကြတယ်အဲ့ဒီမှာကူတယောက်စတွေ့ပါတယ်ခင်ဗျာတယောက်ကအိမ်မတိုင်ခင်တော့အရင်ရင်သားကြီးမှလည်းတွေ့ခုရရှိခုပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီဖျိုင်ဘက်မှာတော့ညမထွက်ရအမိန့်ကိုစက်တင်ဘာလ15ရက်ကစပြီးတက်တန်းထပ်တိုးလိုက်ပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေပိုတင်းကျပ်နေပြီးအဖမ်းအဆီးတွေလည်းဇက်တိုက်ရှိနေပါတယ်ဒီအပိုင်းအတွင်းမြန်မာပြည်မှာပိုးတွေ့ရှိသူတွေများလာတဲ့အတွက်ထိုင်းနိုင်ငံဘက်ကနယ်စပ်တစ်ချောင်းတင်းကျပ်မှုတွေပိုလို့လာတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
သာသာပရင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။လေးနှစ်တည်းဝင်လာတဲ့ရိုဟင်ဂျာအကျက်အတဲခိုင်ခိုင်မာမာဖြည့်ရှင်းနိုင်ဖို့နီလန်းရှာယာမှာစိန်ခေါ်မှုများကောင်းစဉ်နဲ့နယူးယောက်ကုလသမဂ္ဂဆိုင်ရာနိုင်ငံတကာသံမတ်ကြီးတွေဦးစီးပြီးမနေ့ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲပြုလုပ်ခဲ့တဲ့အကြောင်းနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတာဝန်ထမ်းဆောင်နေတဲ့ကနေဒါ၊ဘင်္ဂလားဒေ့ရှ်sorry တူရကီစတဲ့တန်ယုံတွေကအများရန်ကိုယ်စလေတန်မတ်ကြီးတွေဥဆောင်ပြုလုပ်ခဲ့တာပါအဓိကရည်ရွယ်ချက်ကတော့မကြခင်ကျင်းပတော့မဲ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့ဆုံးဖြတ်ချက်တွေချမှတ်မလဲဆိုတဲ့အပေါ်မှာကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာပါအထူးသဖြင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်သဖွဲ့ရိုဟင်ဂျာအမျိုးသမီးအမျိုးသားမင်းကလေးငယ်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုဆွဲချက်တွေနဲ့ပတ်သက်လို့အဓိကတင်ပြခဲ့တဲ့နယူးယောက်ခြေဆိုင် Global Justice Center ဥက္ကဋ္ဌအကီလာရာဒါခရစ်နန်ကတမရော်ဟာသူ့ရဲ့ပြစ်မှုကျူးလွန်မှုတွေမှာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ဒီလိုလုပ်ရက်တွေကိုထပ်ခါတလဲလဲကျူးလွန်လာတယ်ဆိုတာတွေ့နေရတယ်လို့ VOA ကခုလိုပြောပါတယ်
You know, while we saw that the Tatmadaw significantly...
Rohingya report is like doing like a day out of my duty in it, Tatmadaw yeh low yeh dweku. Tomorrow, Tintin Shasha, Dwimye, Laya Jema, Thuroha, a yin sensu nipao, miyaa swa grega, Taina Lunesu, a miyotami regu le, di ni le a day junon gere, sura, tomorrow, dweya ware. လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အတွက်အချိန်တွေအများကြီးကြာလာတာမှတရားမျှတမှုမရကြသေးတဲ့အမျိုးသမီးတွေထဲမှာရိုဟင်ဂျာအမျိုးသမီးတွေတွေမကပါဘူးရှမ်းကရင်ကချင်စတဲ့အမျိုးသမီးတွေလည်းပါပါတယ်ဒါကြောင့်တပ်မတော်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုတစ်တန်ကနေကင်းလွတ်ခွင့်ပေးထားတဲ့အတွက်သူတို့ထပ်တလဲလဲပြုလုပ်နေရကြောင်းဒီကိစ္စကိုအထူးအာရုံစိုက်ဆောင်ရွက်ဖို့အရေးကြီးနေကြောင်းအကီလာရာဒါခရစ်နန်ကပြောသွားတာပါဗုဒ္ဓဘုရားကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲရလဒ်ဟာလက်ရှိလုံခြုံရေးကောင်စီအပါအဝင်ကုလသမဂ္ဂမှပြုလုပ်နေတဲ့မြမအရေးကိစ္စရပ်တွေမှာအကျိုးသက်ရောက်မှုတွေရှိမှာဖြစ်တယ်လို့ကိုရိုင်းပါဝင်ဆွေးနွေးခဲ့သူ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုခုလိုပြောပါတယ
်။ Now လာမဲ့ UN Security Council တို့ General Assembly တို့မှာထုတ်နိုင်မယ့်အတွက်အစဉ် intent လို့ဖြစ်နေပါလေ။အဲ့ဒါမထီရောက်ပါမယ့် diplomacy ပြီးတော့အခုICJ နဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နဲ့သူတို့ joint statement ထုတ်ပါလေ။အဲပြီးတော့တခြားနိုင်ငံကလည်းပူးပေါင်းပါမယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှု အဲလိုဟင်ကြအစီရခိုင်ဆန်တဲ့ပတ်သက်လို့ပို့ပြီးတော့တိုးတက်ပါမယ
်။ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့သားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေအပါအဝင်ကိုဗစ်အရေးပေါ်ကာလနဲ့ရိုဟင်ဂျာတွေနေရပြန်ရေးလက်မှတ်ရေးထိုးသဘောတူထားတဲ့မြန်မာအစိုးရကကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာတွေကိုလည်းအဓိကဆွေးနွေးခဲ့တယ်လို့ဒေါက်တာဝါကောက်ဦးတင်ကဆိုပါတယ
်။ Ministry ကပြောတယ်လေသူ COVID-19 ပြီးမှဒီအလုံးမဲ့ repatriation လုပ်မယ်လို့ particular repatriation COVID-19 ပြီးမှCOVID-19 ဘာလို့ပြီးပြပါမလဲ။နားနေလားစိတ်နေလား။ဘာမှမသိဘူးလေ။ဒီလူတွေကကိုပိုင်တဲ့နေရာကိုခေါ်လာဖို့သူတို့ရဲ့ယွာကိုသူတို့ရဲ့မူရင်းယွာကိုခေါ်လာဖို့ UNHCR နဲ့ UNDP နဲ့ပေါင်းပြီးတော့တခြားနိုင်ငံကြအစိုးရတွေလည်းအများကြီးရှိပါတယ်။နိုင်ငံကြတခြားနိုင်ငံတွေကလည်းသူတို့ကဝင်ပြင်းတယ်လို့ပြောပါတယ်။မြန်မာဆိုရကပူးပေါင်းမယ်ဆိုရင်ပေါ့လေ cooperation လုပ်မယ်ဆိုရင်အဲ့ဒါလုပ်လို့ရပါတယ်။ကျွန်တော်မှအများကြီးမျှော်လင့်ချက်ရှိပါတယ်
။လက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာလုပ်နေတဲ့45ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကလူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘတ်ချလီကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အစီရင်ခံစာကိုတင်သွင်းရမှာရခိုင်နဲ့ချင်းပြည်နယ်ကပဋိပက္ခတွေဟာစစ်အရာဇဝေးမှုမြောက်နိုင်ကြောင်းသတိပေးပြောကြားခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ရင်ဆိုင်နေရတဲ့ပြည်တွင်းအခြေအနေမှာရှုပ်ထွေးစိန်ခေါ်မှုတွေကိုဗတ်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းရမှာတစုံတစ်ခုလည်းမဟုတ်ပဲအလုံးစုံခြုံငုံမဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးနဲ့လုပ်သွားရမှာဖြစ်တယ်လို့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကညီလာခံမှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်မောင်ရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ဒါပေမဲ့ကလူဆလတ်ပြီးတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုသုံးသပ်ရေးသားနေရသလဲဆိုတာကြည့်အောင်ပါ။မူရင်းအသုံးနှုန်းမူရင်းအဘော်အတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြော်စမ်းတာပါ Of guarantees and statements an assessment of Myanmar's fourth 21st century Panglong peace conference analysis အမကန်ဂျာမြန်နဲ့ဆင်မီရိုနိုင်မှုများဆိုပြီး27ရာစုပင်လုံစရုပ်ထအစည်းအဝေးအပေါ် IPCS ခေါ် International Peace and Conflict Studies အဖွဲ့ရဲ့သုံးသပ်ချက်ကို Eurasia Review မှာဖတ်ရပါတယ်NLD အစိုးရရဲ့လက်ရှိတက်တန်းနောက်ဆုံးမှာကျင်းပခဲ့တဲ့ဒီ27ပင်လုံစီဝေဝဲကပြည်ထောင်စုသဘောတူညီချက်အပိုင်းဆုံးကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတဲ့ဆိုပေမဲ့ဒီသဘောတူညီချက်ဆိုတာဟာယခင်သဘောတူညီထားတာတွေကိုဘယ်လိုအကောင့်တွေဖော်မယ်ဆိုရဲလမ်းစဉ်မျှတာဖြစ်ပြီးငင်းငယ်ဖြစ်စဉ်ကြီးတစ်ခုလုံးရှေ့မတွေ့နိုင်ဖြစ်နေတဲ့ကိစ္စကိုဘယ်လိုရှေ့ကိုရွေးအောင်လုပ်မယ်ဆိုရဲသဘောသိမ့်မပါဘူးလို့ဆိုထားပါတယ်ဒီအထက်မှာ2020ပြည့်အလွန်ဆက်လက်ဆွေးနွေးမယ်လို့အစိုးရနဲ့ပြေခါရစရေးလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ကြီးကသဘောတူခဲ့ကြပါတယ်။2020ပြည်လွန်အစီအစဉ်အဖြစ်အစိုးရဦးစားပေးသုံးချက်ကိုဂျောင်းဆန်းစုကြည်ကချပြပါတယ်။အဲဒီထဲမှာနံပါတ်၁ကတော့ MCA ကိုမထိုးတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့ရုံးနဲ့ဆွေးနွေးမှုတွေလုပ်မယ်။လက်ရှိပြေခါရစရေးမှုကိုပုံမခံအောင်လုပ်မယ်။နောက်နံပါတ်၂က Democracy Federal ပြည်ထောင်စုအတွက်အခြေခံပြုပြင်ပြောင်းလဲမှုတွေလုပ်မယ်။နံပါတ်3နဲ့မရေရာဇုံကတော့2008ဖွဲ့စည်းပုံအခြေအနေကိုပြင်ဆင်မယ်ဆိုတဲ့အချက်တွေပါပါတယ်။တကယ်တော့ဒီအခြေခံဥပဒေပြင်ဆင်ရေးဆိုတာဟာပြည်ရန်နှစ်က NLD အစိုးရရဲ့မအောင်မြင်ခဲ့တဲ့ကြိုးပမ်းမှုဖြစ်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အဓိကလိုအပ်တဲ့ကိစ္စလည်းဖြစ်နေပါတယ်။ဆက်လက်ပြီး key stalemate continue အဓိကကြားတဲ့ဆင်မတွန်းနိုင်မှုတွေဆက်လက်ရှိနေသေးဆိုတဲ့ဒေါင်းစင်ရဲ့ရေးသားရမှာတော့ဒီအပြစ်ခရစဲရေးသဘောတူညီချက် MC ကိုလက်မှတ်မထိုးတဲ့ FPMCC ခေါ်တဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့တရားမှုမရှိရဘဲဖြစ်ပါတယ်တဲ့အစိုးရနဲ့တိုက်ပွဲတွေဆက်လက်ဖြစ်နေပြီးအကြမ်းဖက်အဖွဲ့လိုအစိုးရရဲ့ကြီးညာထားခြင်းခံရတဲ့ AA ကလွယ်လို့ FPMCC မှာပါတဲ့ကြမ်းအဖွဲ့ဝင်အားလုံးကိုအစိုးရကဖိတ်ကြားခဲ့ပေမဲ့ AA ကိုမဖိတ်တာနဲ့ COVID-19 ကြောင့်တရားလာနိုင်ခြင်းမရှိရဘူးလို့ဆိုပါတယ်ဒီဖွဲ့တွေဟာ အပြစ်ခရစေလက်မှတ်မထိုးလို့ပါဝင်ဆွေးနွေးနိုင်ခွင့်မရှိခဲ့ပေမဲ့မနစ်တုန်းကဆိုရင်ဘေးထွက်တွေ့ဆုံမှုတွေကတစုံတရာနားလည်မှုရရှိနိုင်ခဲ့ပါတယ်အခုမတက်ရောက်တာကတော့နောက်ပြန်ဆူသွားတယ်ဆိုတာကလွယ်ပြီးဘာမှပြောစရာမရှိတော့ဘူးလို့ရေးထားပါတယ်ပူရေးကြည့်တာကဒီအဖွဲ့တွေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာမှလက်နက်ရအကောင်ဆုံးလွှမ်းမိုးမှုအများဆုံးရှိတဲ့အဖွဲ့တွေလည်းဖြစ်နေတဲ့အတွက်သူတို့မပါရင်အပြစ်ခတ်ရစရေးအမျိုးသားပြန်လည်ပြင်မြရေးဆိုတာတွေမပြည့်ဝနိုင်တော့မျောလင်းကျက်တာဖြစ်နေလိမ့်မယ်ဆိုတဲ့အချက်ပါပဲ။ဒါအပြင်စစ်တပ်ဘက်ကလူလူလာလာတောင်းဆိုထားတဲ့ခွဲမထွက်ရေးဆိုတဲ့ကိစ္စနဲ့လုံခြုံရေးကဏ္ဍပြည်ပြင်ပြောင်းလဲဖို့ကိစ္စတွေမှာလည်းတူတက်မှုမရရှိခဲ့ဘူးလို့သုံးသပ်ထားပါပဲ။ဒီရုံးချုပ်အနေနဲ့ကတော့27ပင်လုံးစတုကအစည်းအဝေးဟာဆိုရင်ရခင်စည်းဝေးဘွဲတွေနဲ့မတူဘူး။ရွေးကောက်ဘွဲကာလမို့လို့NLD အစိုးရအတွက်ကောအပြစ်ရဖွဲ့စည်းရတဲ့ကောဒါရေးပါတဲ့ကိစ္စဖြစ်တယ်။ဂျွန်ဆန်စုကြည်ကတိုင်းရင်းသားအဖွဲ့နဲ့ပြန်လည်ပြီးတိုက်ခိုက်လာမှာကိုလုံးဝမလိုလားဘူး။တပ်မတော်ကတော့ပြန်လည်စစ်မြေအေးကိုမလိုလားတဲ့တတိယအုပ်စုဖြစ်နေတယ်ဆိုတာတချို့ရဲ့မိဘမှာအစိုးရကိုရောတိုင်းရင်းသားလက်နက်ကိုင်မျိုးကဝေဖန်ထားတာကိုကြည့်ရင်တွေ့နိုင်ပါတယ်တဲ့။စစ်ကိုဘာဖြစ်လာမလဲ NLD အနာပြန်ရလာရင်တော့အခုအချိန်နဲ့ဆက်လက်ကြီးစီနေလိမ့်အောင်မယ်သာဖြစ်တယ်လို့သုံးသပ်ထားပါခင်ဗျာ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
သရရှင်ခင်ဗျာအခုဆက်လက်နားဆင်ကြမှာတော့မြမရေးတုံးတကြအစီအစဉ်ဖြစ်ပါတယ်မြမနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်မရေးတဲ့အခါကာလပတ်လုံးတူတက်ကောင်းမွန်တဲ့နိုင်ငံရေးအခြေအနေတစ်စုံတရာဖန်တီးနိုင်မှာမဟုတ်ဘူးဒီဥပဒေမှာကျင်းပတဲ့ရွေးကောက်ပွဲဟာလည်းပဲပြည်သူလူထုရဲ့သဘောထားအမှန်ကိုထင်ဟပ်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံရှိနေရပုံရဥက္ကဋ္ဌဦးကြည်မြင့်ကသုံးသပ်ပါတယ်။ဒါ့အပြင်ပါဝင်ရှင်ပြန်ရမယ့်နိုင်ငံရေးပါတီတွေအနေနဲ့လည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ရေးမယ်ဆိုတဲ့ညီမှန်းချက်ကတိအတိုင်းပါဝင်သင့်တယ်လို့သူကဆိုပါတယ်။ဒီကြောင့်အသေးစိတ်ကိုတရားတော်ရှိနေကြီးဦးကြည်မြင့်နဲ့ဆွေးနွေးသုံးသပ်ထားပါတယ်။ကျွန်တော်ကြော်စမ်းသွားပါ။ဒါနဲ့ယူကောက်ပွဲဒီဒီရဲ့သဘောထားအနေနဲ့ထင်ဟနိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့မျိုးသားရွေးကောက်ပွဲကော်မရှင်ရဲ့ရည်တည်မှုကိုဥစွာသုံးသပ်ဖို့လိုတယ်လို့အကြီးအကဲကစပြောပါတယ်
။ရွေးကောက်ပွဲကော်မရှင်ကစပြီးတော့ကြည့်ရပါ။2008အောက်ကရွေးကောက်ပွဲကော်မရှင်ဟာအစိုးရခန့်တဲ့ကော်မရှင်ဖြစ်ပါတယ်။အဲ့ကော်မရှင်ဟာအာဏာရတဲ့လူတွေအပေါ်မှာမျက်နှာသာပြီးတဲ့အစဉ်အဆက်ရှိပါတယ်။အဲ့ဒါမလို့အခုရွေးကောက်ပွဲကော်မရှင်အပေါ်မှာလည်းပဲတော်တော်လေးပြဿနာတွေတက်ပြီးပြီးတော့နောက်ဆုံးမှာ2008ဥပဒေအရအာဏာတစိမ့်တစားရှိတဲ့ကာဝေးဥစည်းချုပ်ကိုသွားတိုက်တဲ့အစဉ်ကြီးကြီးရောက်လာတဲ့သဘောရှိပါတယ်အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့2008ဥပဒေအောက်မှာလုပ်တဲ့ရွေးကောက်ပွဲတွေဟာအပြည့်မှမဟုတ်ဘူးနောက်ကအခြေခံဥပဒေအောက်မှာလုပ်နေကိုပြည့်ရွေးကောက်ပွဲတွေဖြစ်နေလိမ့်မယ
်နိုင်ငံရေးပါတီတွေအနေနဲ့သူတို့ဘာလုပ်မယ်ဆိုတာကိုတိတိကျကျပြည်သူတွေကိုဆင်ပြပြီးတော့ပြောမှာဖြစ်တယ်လို့ဆိုတော့ရွေးကောက်ပွဲ platform ပေါ်ကအဲ့ဒါကြီးညာမစင်ဘာများသူတို့ထည့်သွင်းပြီးတော့ကြီးညာနိုင်စရာလက်တွေ့ဖြစ်လာနိုင်စရာရှိမယ်လို့မျှော်လင့်ရပါတယ
်အဓိကအရေးကြီးဆုံးကနံပါတ်1ကတော့2008အခြေခံဥပဒေကိုအသိပြန်ဆွဲရမှာလွတ်တော်နည်းနဲ့လဲဆွဲလို့ရတယ်။အဲ့ဒါကိုလဲကျွန်တော်ချင်းဖာညာဆိုတာမီဒီယာတွေကိုပြောပြပါတယ်။အဲ့တော့အခြေခံဥပဒေအစ်စ်ကိုပြန်ဆွဲရမယ်ဆိုတော့အခုကျွန်တော်တွေ့တဲ့လောက်တော့ရဲရဲပြောတဲ့ပါတီတစ်ခုပဲတွေ့တယ်။ကျန်တဲ့ပါတီတွေကအစ်စ်ပြန်ဆွဲမှာလို့ဘသူမှမပြောဘူး။ပြင်မယ်လို့ပြောတယ်။ပြင်မရမှတည်မှဘလို့ပြင်မလဲ။အဲ့တော့မလို့ဒီလာမယ့်ရွေးကောက်ပွဲဟာအချို့လက်နက်ကိုင်အဖွဲ့အစည်းတွေပြောနေကြတယ်။အနည်းသေးရပဲကျွန်တော်နားထောင်လိုက်ကြည့်တယ်။အဖွဲ့အစည်းနာမယ်တော့မပြောတော့ပါဘူး။ဘာပြောလဲဆိုတော့ကျွန်တော်တို့လေ့လာပြီးဒီတော်ရှင်ချေကဥပဒေအောက်မှာဒီလွတ်တော်တွေကဘာမှသုံးမဝင်ဘူးကျွန်တော်ဖက်ဒရယ်အတွက်လည်းဘာမှသုံးမဝင်ဘူးဒါကြောင့်မလို့ကျွန်တော်တို့လက်နဲ့ဆက်ကင်ထားရမှာပဲလို့ဒီလိုအတိအရင်ပြောပြီးပေါ့နော်အဲ့တော့မလို့2008အောက်မှာလုံးမဲ့အစိုးရတွေဟာအဲခုနကကျွန်တော်ပြောလို့2008ဥပဒေကိုအတိအပြန်ဆွဲနေအောင်ကြိုးစားမယ်လို့မပြောနိုင်တဲ့ကာလပတ်လုံးဒီရွေးကောက်ပွဲကအဖြစ်မဟုတ်ဘူးဒါကြောင့်မလို့ဒီဟာဆက်ပြီးတော့ပြည်တွင်းစစ်ကငင်းညာကြီးလည်းမရလက်စည်းဘွားကြီးလည်းမတိုးတက်နဲ့အဲ့လိုပဲဆက်အာဏာရှင်အောက်ကမလွတ်မြောက်ပြဘဝမှာဆက်ရှိနေဦးမယ်လို့ကျွန်တော်ကတော့ဒီလိုပဲမှတ်ချက်ပေးခြင်းပါတယ
်ဟုတ်ကဲ့ဒီမှာကျွန်တော်တို့မေးနေတာကကျွန်တော်ရဲ့သဘောထားတော့မဟုတ်ဘူးပေါ့လေအဲ့ဒီအခုလက်ရှိဖွဲ့စည်းပုံကို တကယ်ပြီးတော့ပြောတဲ့လူတို့ချိုးရဲ့သဘောထားကကျွန်တော်ဘယ်လိုလေ့လာမိလဲဆိုရင်အခုဖွဲ့စည်းပုံဟာအစဉ်အနံအချင်းကတော့ federal structure ဖြစ်တယ်အဓိကလုပ်ဖို့လိုအပ်တာကပြည်နယ်ရေးကိုအနာပူပြီးခိုးပေးဖို့ပေါ့လေ decentralized လုပ်ရတာတည်းရင်အဓိကဖြစ်တယ်ဆိုတော့အခုလက်ရှိဖွဲ့စည်းပုံဘောင်ထဲမှာရောအဲ့ဒါကိုလုပ်သွားနိုင်ရင်ဖြစ်နိုင်ရဲ့လို့တက်ကြပါတယ်အဲ့ကိစ္စကိုဦးကြီးမင်းပါပြောချင်ပါလေအ
ဲ့ဒီကတော့စိတ်ကူးရင်တာပဲလက်တွေမကြတာပဲတကယ်ကြတော့အဲ့လိုမဟုတ်ဘူးကြ2008ခြေကောင်ဥပဒေကိုပြင်းနေဆိုတဲ့နေရာမှာလည်းပဲအဓိကကြားတဲ့ဟာကိုတရားမှာဖက်ဒရယ်ပေးရမှာဟုတ်လားဆိုကောဖက်ဒရယ်ဖက်ဒရယ်ဆန်ဆန်ပေးတယ်ဆိုတာ2008ကတုတ်ထလာအဲ့လုံးဝမထီရောက်ဘူးအလုံးကြီးစရာလည်းမရှိဘူးတောင်းဖက်ဒရယ်ဆစ်စစ်ကိုပေးနိုင်တဲ့အခြေအဥပဒေမျိုးဖြစ်ရမယ်အခုသူတို့ပြောနေတယ်ဆိုစိတ်ကူးရင်ဖက်ဒရယ်စနစ်ဖြစ်နေတယ်ဒါမှလုံးဝမအောင်မြင်နိုင်ပါဘူးအဲ့ဒီလူတွေလည်းကြားချုံသွားမှာပဲကျွန်တော်ဒီလိုပြောချင်ပါတယ်က
သူတို့ကတော့ဒီပြည်နယ်နဲ့ဘဟုနဲ့အနာခွဲရေးမှာပြည်နယ်ကိုပို့ပြီးတော့ခွဲပေးရင်ဖြစ်မယ်လို့တွက်နေရပါခင
်ဗျာ။အားမရပါဘူးခင်ဗျာ။အဲ့လိုအများကြီးပါပဲ။ဒီကျွန်တော်တို့ constitution ဆွဲတဲ့ပုံကူကြီးတွေဆိုတာအမတန်ညာအမျိုးမြင်နဲ့လုပ်ရတယ်ကိုယ်စီပါ။အခု2008ခြေကဥပဒေကတော့တနက်ပြောင်းသွားအောင်မှာဆွဲထားတဲ့ဥပဒေဖြစ်တယ်။အဲ့ဒီတနက်ပြောင်းသွားအောင်မှာပဲဆက်လက်ပြီးတော့အခြေအနေတွေလည်းရှိနေတယ်။လူနည်းရမှာ federal system ကိုမရနိုင်ဘူး။ဟုတ်ပါဆိုပါလို့ရှင်ဒီဖက်ဒရယ်ပြည်စီရေးကိုပဲကျွန်တော်ကပြောမိတယ်ကဘာမှလူမျိုးစစ်စစ်ပြကျွန်တော်ရှင်းမိနေတယ်ပြောတာဒါအသက်လက်ကြီးလို့ကျွန်တော်ကတော့တောင်းမှပြောတယ်ကျွန်တော်ကတမတော်ငါငါကာကြီးနဲ့တရားစွဲတယ်တမတော်ဟုတ်လားတော့ပြုတ်ခွေးအောင်လုပ်မှုဆိုပြီးပုံမှန်နဲ့စွဲတယ်အဲ့တော့ဒီဘာမှစစ်စစ်ပြောက်တာရှင်းမိလောက်လေးနော်ဒါချေကဥပဒေပြင်ဆင်ဖို့ဒါဆွတ်တော်ကိုထောက်ခံပြီးပြောတာလေးတော့မှာပဲဒီလိုစိတ်တူတဲ့စိတ်ဆက်တဲ့စစ်ဆိုးရမျိုးအောင်ပါဘယ်လိုလဲဖက်ဒရယ်ကရမှာလဲကြာဘယ်လိုဆိုစိတ်ရှိမှာလဲကြာအဲ့ဒါလေးကြံစစ်တိုက်ကြမှာ
ဟုတ်ပြီ
2008ခြေကဥပဒေအစ်စ်ကြံဆွဲမှာရမယ်လို့ကျွန်တော်တို့ယုံကြည်တယ်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲမှာဒီကိစ္စကိုစီရန်တင်ပြီးတော့ကြွေးကြော်ရင်ရောရွေးကောက်ပွဲတော့လုဖြစ်ပါမလားကုကြီးမင်းတို့ဥပဒေပညာရှင်တယောက်ကဒါလေးကိုပြောတာတော့မှတရားစွဲတာပါလားလုတယ်ဆိုတော့အခုပြည်သူလူထုချင်းမှသိယုံပြီးတော့ဆုံးစော်လာခဲ့ရင်ရောအဲ့ဒီဟာကရွေးကောက်ပွဲဖြစ်နိုင်ပါမလားအချိန်နဲ့ပို့ပြီးဆိုးသွားနိုင်မဲ့အလားတော့မရှိဘူးလားခင်ဗျာ
ဒီမှာကြိုးစားလာတော့မှနှစ်ငါးနှစ်လုံးလုံးဘာမှမရမရောက်တာဘူးအဲ့လိုပြည်သူလူထုရဲ့ထွက်ပေါက်အမှန်ကိုမပြေးနိုင်တဲ့ပါတီမျိုးဟာပါတီတွေဟာလူထုပေါ်မှာဘလို့မှအကျိုးပြုနိုင်ကြမှာမရှိဘူးဒါရွေးကောက်ပွဲကိုဒီလိုပြောလို့ရွေးကောက်ပွဲမလုပ်ဘူးဆိုတာလေရွေးကောက်ပွဲဖြစ်ပါမလားဆိုတာလေအဲ့ဒါအဲ့လိုကြောက်နေကြမလို့ဘူးကျွန်တော်တို့ကအခုချိန်မှာအများကြီးပြည်သူတွေကြားနေပြီလို့ကျွန်တော်ကကျွန်တော်ပြောနေပါတယ
်နောက်တစ်ခုကအဲ့ဒီတော့အဲ့ဒီအခုပြင်မယ်လို့အတီးလင်းကျင်ညာတဲ့ပါတီကိုလူလူစိတ်ဝင်စားမှုဘယ်လောက်ရှိပါသလဲသူတို့ကလူလူကတော့အဲ့လောက်ဒီစိတ်ဝင်စားကြရလားသူတို့အပေါ်မှာ
လူလူကတော့ပုပ်ကိုပုပ်ပဲစိတ်ကတ်တာပဲသူလူလူကအမေမအမေဖြစ်နေတယ်အခုချိန်မှာပုပ်ကိုရေးစိတ်ကတ်ကိုပွယ်တဲ့ဝါဒကိုတော့ဥမှုကိတုံကတော့ဖြစ်နေတယ်ဒါကြောင့်မလို့ဟလာဒီဒီချိန်မှာအကြောင်းမသိဘူးဆိုရင်တော့မှာပဲနောက်ချိန်တွေမှာအတိုက်ပြည်သူလူလူကလက်တွေဖြစ်ရတယ်ရှင်ပြီးတော့သူတို့ရတနေ့မှာနိုင်ငံရေးစင်မင်းပေါ်မှာရောက်လာမှာပဲလို့ကျွန်တော်ခိုင်မာယုံကြည်ပါတယ်ဗျာ
ပြည်သူလူထုကို၌ကြဒီလိုသဘောထားရှိနေတော့လဲမခက်ဘူးလားဦးကြည်မင်းခင်ဗျာ people get the government they deserve so rest ဆံပုတ်တော်စီရပါလားထိုက်တန်တဲ့အစိုးရပဲရတယ်ဆိုတော့အခုသူတို့ကို၌ကြပဲအဲ့လိုပြင်မယ်ဆိုတော့ပါတီတဲ့သူတို့နှိမ့်သက်တဲ့လူပုဂ္ဂိုလ်ရဲ့ပါတီကိုပဲသဘောကျနေဆိုတော့လည်းပဲ
နိုင်ငံရေးမှာတော့အဲ့လိုယူဆလို့မရဘူးဗျာကျွန်တော်တို့ရှေ့မှာအသက်တင်းသွားတဲ့လူတွေအဲ့ဆွလို့တော့ရေအများကြီးရှိတယ်။အဲ့ဒီလူတွေကဒီလိုအစ်စ်လောက်နဲ့စစ်တပ်နဲ့တယောက်တစ်ဝက်စီအနာချုပ်တဲ့ဟာအတွက်တောင်းဆိုခဲ့တာမဟုတ်ဘူး။ဆရာဝန်တွေတို့ဆိုလဲတင်းတင်းမာမာတင်းတင်းချာပြောသွားခဲ့တယ်။အခုရှောက်နေတဲ့ပုံကူတွေကဟလာကျော်စည်းနဲ့ရောင်းလိုက်တဲ့လူတွေဖြစ်နေတယ်။ကျော်စည်းနဲ့ရောင်းလိုက်တဲ့လူ။ဒီလိုစစ်အာဏာရှင်အောက်မှာနော်စစ်သားရေးလမ်းကျင်သဟာသာရလမ်းကျင်တော့မဟုတ်ဘူး။ကျွန်တော်ဒီမှာမှာဘမအချင်းချင်းစိတ်ဝင်ကွဲတယ်ပါတီတွေကွဲတယ်တိုင်းရင်းသားတွေနဲ့ပပိုင်းနဲ့ကွဲတယ်။အဲ့ဒါဟာတမိုင်းရမအောင်မြင်တဲ့ရင်ကြားသေးရေးဆိုတာကိုတင်ပြီးတော့စစ်တပ်ကအလျှော့ပေးတဲ့လမ်းစဉ်ကြောင့်ဒီလိုဖြစ်ရတာ။ဒါကြောင့်လို့ဒါကိုပြည်သူလူထုတနည်းသဘောပေါက်လာတဲ့တနည်းမှာဒါအမှန်ကိုရမှာပဲ
။နောက်တစ်ခုကငင်းငင်းရေးနဲ့ပတ်သက်ပါတယ်။ဒီရွေးကောက်ပွဲပြီးလာရင်ငင်းငင်းရေးကဘယ်လိုမျှော်လင့်ချက်ရှိမယ်ဆိုတာကိုလူထုကတော့ထည့်စဉ်းစားကြရလား။အဲဒီနိုင်ငံရေးပါတီတွေကတော့ဘယ်လိုလုပ်မယ်လို့တိကျကြေညာတာတွေပါလိမ့်ပါများ။ကြားပါလားခင်ဗျာတွေ့ရပါလား
။ကျွန်တော်ဖြည့်တွေ့ရတော့ကျွန်တော်ထွက်ပြေးစကားပြောရတော့ပြည်နယ်ဒီမှာတော့တနက်ကရင်ဖွဲ့စည်းတွေရောပါတီတွေရောဖက်ဒရယ်စစ်စစ်လာတကယ်ပေးငင်းငမ်းမယ်ဆိုတာကိုသူတို့ယုံကြည်တယ်။သို့တော့2008အောက်မှာပြည်မယ်ဖက်ဒရယ်အပေါ်မှာသူတံပြားရှိတယ်အဲ့ဒါပဲဖက်ဒရယ်စစ်စစ်သာပေးလို့ရှိရင်ရမှာ
။ဟုတ်ကဲ့အဲ့ဒါအဲ့ဖက်ဒရယ်စစ်စစ်ပေးရမယ်ကိစ္စဟာ တမရောကအာနာကိုကြီးစုထားတာနဲ့ဘယ်လိုဆက်ဆက်နေတယ်တမရောအနေနဲ့မတင်မနှက်ဖြစ်နေရတာဒီတိုင်းသားတွေကိုဖက်ဒရယ်ခွဲပေးလိုက်ရလို့တမရောသူတို့အင်အားနဲ့သောမလို့ထင်လို့လားဟိုတုန်းကတော့တချိန်ကတိုင်းသားတွေကဟိုတုန်းကပေါ်လေစွစွဲခဲ့ရတယ်ဗမာအများစုကြီးစုတဲ့နိုင်ငံကြီးဘဟုနိုင်ငံကြီးအင်အားစုကနိုင်ငံကြီးအီလစ်တွေကတိုင်းသားခွင့်ရေးကိုခွဲဝေမပေးခြင်းဘူးဆိုတဲ့သဘောမျိုးစဉ်းစားကြရတ
ဒီတက်မတော်ကခင်ဗျာဘာမှကိုမပေးချင်တာအခုဒေါ်စန်းစုကြည်ဆိုလို့ရှိရင်ဗျာခင်ဗျာရှင်းပြောရင်တက်နေချတယ်တက်နေချတာပဲတက်နေချပြီးတော့ရောက်မှဝင်လာပဲဝင်ပြီးတော့သူတို့လည်းလိုက်ရောသူတို့ခန့်ထားတဲ့လူတွေလည်းအတီးပြူတယ်နောက်ဘူဟာသူတို့ဆက်ဒီမဲ့ဘူဟာလည်းလမ်းတင်တယ်တခုမှမလုပ်ဘူး ICJ ဒီလိုက်ကာကွယ်အဲ့ဒီဂျားတွေကတော့ပဲဂျန်လုံနေပြီးတော့အာနာပြန်ရရည်တို့ရဲ့အာနာသိမ်းမှုလုံနေတယ်တက်ကူကျွန်တော်တို့ဒီတက်နဲ့စစ်သက်ဆွေးနွေးဖို့ဆိုတာတော့အတော်ခက်တယ်အတော့မလို့အလားမနေ့ကတိုင်းသားခေါင်းဆောင်လက်နဲ့ကင်ခေါင်းဆောင်ပြောပြောလို့တထောင်ရှိအောက်ပါတော့ကျွန်တော်တို့လက်နဲ့ကင်ထားမှာဘာလို့လဲဆိုလုံးဝမယုံကြည်အောင်အဲ့ဒီသဘောတရားကိုကျွန်တော်ဂျာနိုမီထောက်ခံတယ်ဗျာ
ဆိုတော့ဒီလမ်းရင်းတိုင်းဦးတည်ရင်ပြောသလိုပဲတကယ်တည်းကမစစ်သက်စရန်ဆက်ပြီးတော့အကောင်းမှန်မှန်နဲ့ထိတ်တိုက်တူးခဲ့မယ်ဆိုရင်မြန်မာနိုင်ငံမှာနိုင်ငံရေးကြီးအဆင့်ကြီးတောင်ရောက်ပါအောင်လားဒီမြင်ပို့ပြီးတော့ဆိုးသွားနိုင်ခဲ့လိမ့်မယ်လို့ကတွေးစရာဖြစ်မြင်လား
အဲ့ဒါကတော့ဒီလိုဗျာမှန်းဆချက်ဒီ hypothesis ပေါ့ကြီးလိုက်မယ်ဆိုရင်တော့ဖြစ်စေရှိမှာရရဲ့ဆက်ဆက်တက်တာလားအဲ့လိုဂျာတွေကရှူအောင်ဒေါ်လာကြီးကပေါ်လာတာဗျာအဲ့ရှူအောင်ဒေါ်လာကြီးကြောင့်2008ကို तू ကဟလာပြေးခဲ့ရလားဒီကလည်းရသမျှဈေးနဲ့ပဲတဲ့အောင်အယောင်ဝယ်လုပ်ပါတော့မယ်ဆိုပြီးနိုင်ငံရေးမှာအဲ့လိုရသမျှဈေးနဲ့အယောင်ဝယ်လုပ်တာတွေကတခြားနိုင်ငံတွေပြတ်ကြတော့မလို့ကျွန်တော်တို့လူမျိုးစုအားလုံးတနက်ကင်ပြီးတော့တိုက်နေတဲ့တောင်းနေတဲ့နိုင်ငံမှာတော့အဲ့လိုရှော့စီပေါ်စီနဲ့လုပ်လို့မရဘူး1,000,000 ရေးမပေါ်ခင်တော့အတွေးခေါ်မျိုးတွေဖြစ်နေတယ်မှန်မှုကြတော့ပြောကြည့်ပါလေကြာ
ဟုတ်ကဲ့နောက်ဆုံးနေနဲ့အချိန်ကြီးပြီကျွန်တော်နောက်ဆုံးနေမိကျင်တာကတော့ဆိုတော့အခုမကြခင်ကျင်းပလာမယ်ရွေးကောက်ပွဲဟာကျင်းပတော့ကျင်းပဖြစ်နိုင်တယ်ရွေးကောက်ပွဲတော့ဖြစ်နိုင်တယ်ဒါပေမဲ့ဘာမှမျှော်လင့်စရာတစုံတရာမရှိဘူးဆိုတဲ့သဘောလား
အဲသူတို့ရှိတယ်ဗျလူလူကြီးကအရန်ပြန်ပန်းနေကြတယ်အဲ့တော့မလို့သူတို့ဟာဘယ်လိုပဲဖြစ်ဖြစ်ဟလာအကြောက်တရားအောက်မှာအကြောက်တရားဆိုတော့စစ်တပ်ကတော့ခမရအာဏာသိမ်းဝမလားဆိုပြီးတော့အဆက်နဲ့ဒီကလေးဆက်နေပေါ့ဗျာဆက်အာဏာရှင်ပြန်လာဆက်ရလားတဆက်အာဏာရှင်လာမှမတက်ဘူးလေကျွန်တော်တို့မဲပေးအဲအဲ့လိုဟိုဒီဝါကြီးလာလိမ့်မယ်အဲ့လိုလှန့်ဖြန့်ပြီးတော့လုပ်နေတာဒီအရာတော့လားဟလာလူလူရဲ့ကြောက်လန့်စိုးရိမ်မှုတော့တော့တော့ရေကောက်ပွဲတော့သူတို့မဲပေးတယ်ဒီရေကောက်ပွဲကဖြစ်သွားမှာပဲနောက်တစ်ခုကဒီရေကောက်ပွဲကမဲမပေးရင်လည်းပဲကာလုံအာနာအာမှာဦးဗျအဲကာလုံအာနာဦးဗျအာမယ်အတူတူကတော့ကျွန်တော်တို့ရေကောက်ပွဲတွေအချိန်ကြီးပြန်ပြီးတော့မဲပေးတာဖြစ်ရင်ဒါလူလူတို့ကတော့သိကြီးရောမနစ်နာဘူးလို့ဒီလူလူကြားထဲမှာလည်းယူဆမှုတွေရှိလို့ရေကောက်ပွဲကတော့ဖြစ်သွားမှာပဲသို့တော့တရားမျှတမှုရှိတယ်မရှိဘူးဆိုတာတော့နိုင်တဲ့လူကတရားမျှတယ်လို့အများအားပြောလို့ရှိတယ်ရှုံးတဲ့လူကတရားမျှတာမှမရှိဘူးလို့အများအားပြောလို့ရှိတယ်မတည်ရရအဲ့လိုကြောက်ကြအောင်ပါဗျာ
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်စနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ခံရတဲ့သူတွေဟာပြည်တွင်းကူးစက်မှုတွေအဖြစ်နဲ့နေစဉ်ရက်ဆက်အရေးအတွက်မြင့်တက်လာနေတာကိုတွေ့မြင်နေရပါတယ် ပထမလိုင်းကူးစက်မှုတုန်းကလို့ကျေပြန့်ပြီးထိရောက်တဲ့လော့ကဒေါင်းလုပ်တာမျိုးတွေပြုလုပ်ဖို့မလွယ်ကူတော့သလိုလော့ကဒေါင်းမလုပ်ဘဲပြည်သူလူထုရဲ့လိုင်းနာဆောင်ရွက်မှုတွေကိုတိုက်တွန်းပညာပေးနေတာကလည်းစွန့်စားမှုတစ်ခုလို့ဖြစ်နေတာပါတော်ဝင်ရှိသူတွေအနေနဲ့ပြည်သူလူထုကိုတက်နိုင်သမျှ stay home နေဖို့ကျန်းမာရေးပညာပေးရင်းအရေးကြီးတယ်လို့ယူဆတဲ့နေရာတွေကိုနေရာကွက်ပြီးလော့ကဒေါင်းလုပ်နေတာကိုတင်ပြနေရပါတယ်အခုချိန်အားတနင်္ဂနွေလုံးလော့ကဒေါင်းလုပ်ဖို့မလွယ်ဘူးသလိုနေ့စဉ်သွားလာလှုပ်ရှားမှုတွေမှာယောဂကုသခံရဖို့အခွင့်အရေးကလည်းများနေတာကြောင့်ပြည်သူလူထုအနေနဲ့လူစုလူဝေးတွေကိုတနင်္ဂနွေများရှောင်ကျဉ်ပြီးယောဂမကုသအောင်ကာကွယ်ရင်း new normal ပုံစံနဲ့လှုပ်ရှားသွားလာရမယ့်အချိန်ကာလတစ်ခုကိုရောက်ရှိလာပြီလို့ဆိုရမှာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းဒီချိန်မှာ new normal ပုံစံနဲ့လိုင်းနာကျင့်သုံးပြီးနေထိုင်ကြဖို့တစ်ကမ္ဘာလုံးကိုတိုက်တွန်းအကြံပေးနေတာပါ။new normal အရဒီချိန်မှာတာမန်ဖျန်းနာယုံနဲ့ဆေးရုံဆေးခန်းတွေကိုတောဖို့မကြိုးစားဘဲမိမိအိမ်မှာပဲအနားယူနေတာကပိုပြီးအကျိုးရှိတယ်လို့သိရပါတယ်အရေးပေါ်ကုသမှုခံယူဖို့လိုတဲ့အခြေအနေမျိုးဆိုရင်တော့ဆေးရုံဆေးခန်းကိုရောက်အောင်တောပြကြရမှာပါနေ့စဉ်သွားလာလှုပ်ရှားမှုမှာမိမိရဲ့မျက်နှာကိုမထိမိမကိုင်မိအောင်ရှောင်ကျဉ်ကြဖို့လိုပါတယ်နာချေချောင်းဆိုးတဲ့အခါတရောင်စင်းနဲ့ကာပြီးချောင်းဆိုးကြရပါမယ်လက်ကိုရေဆက်ပြားနဲ့မကြာခဏဆေးကြောတက်ဆင်ပေးရပါမယ်တူဦးနဲ့တူဦးအနည်းဆုံး3မိအကွာမှာနေကြရပါမယ်လူစုလူဝေးတွေကိုရှောင်ကျဉ်ကြရပါမယ်အလုံးပိတ်ခန်းလေးထဲမှာအကြာကြီးမနေမိအောင်သတိထားကြရပါမယ်။အရာဝတ္ထုတွေကိုကင်ပြီးတဲ့အခါတိုင်းလက်ဆေးကြရပါမယ်။ဇပွဲကလထိုင်နဲ့နံရံတွေလိုမျိုးမျက်နှာပြင်တွေကိုကင်ပြီးတိုင်းလက်ကိုဆေးကြောတန်းထင်ကြရပါမယ်။ new normal ကာလမှာ covid-19 ရောဂါပိုကူးဆက်မခံရစေဖို့အတွက်ကာဝေးနည်းလမ်းတွေကိုအနည်းချို့ကြည့်လိုက်မယ်ဆိုရင်အချက်၃ချက်ခွဲခြားကြည့်လို့ရတယ်လို့အထူးလေးရောဂါအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁အချက်ကတော့ကိုယ့်ရဲ့နိုင်ငံအတွင်းမိမိရဲ့ပတ်ဝန်းကျင်အတွင်းကိုဒီ COVID-19 ရောဂါပိုကူးစက်သူနဲ့သူ့ဆီကနေတဆင့်ထွက်လာမယ် COVID-19 ဗိုင်းရပ်စ်ကြီးမရှိရေးဒါနံပါတ်1ချက်အရေးကြီးဆုံးဖြစ်ပါတယ်နံပါတ်2ကတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ COVID-19 ဗိုင်းရပ်စ်ပိုးတွေမိမိခန္ဓာကိုယ်ရဲ့ကိုမဝင်ရောက်ရေးနေနံပါတ်3အနေနဲ့ကမတော်တဆဒီဗိုင်းရပ်စ်ပိုးခန္ဓာကိုယ်ထဲဝင်ရောက်ခဲ့ရင်တော့ရောဂါပပြင်းထန်မယ်ပြန်လည်ပျောက်ကင်းသွားရေးဆိုတဲ့အချက်3ချက်ဒီကာကွယ်ရေးမှာလွန်ရေးကြီးတဲ့အချက်တွေလို့ဆရာအနေနဲ့ပြောချင်ပါတ
ယ်။ရခိုင်ပြည်နယ်ကနေစတင်တွေ့ရှိလာခဲ့တဲ့ COVID-19 ကူးစက်မှုဒုတိယလိုင်းဟာအခုချိန်မှာတော့မြန်မာနိုင်ငံအနှံ့အပြားကိုရောက်ရှိနေပြီဖြစ်ပါတယ်။ထိတွေ့မှုကိုရှာဖို့ခက်ခဲတဲ့ပြည်တွင်းကူးစက်မှုတွေအဖြစ်ကိုရောက်ရှိလာနေပြီဖြစ်တာကြောင့်မိမိအနီးအနားပတ်ဝန်းကျင်ကလူတိုင်းမှာရောဂါရှိနေနိုင်တယ်လို့ယူဆပြီးကြိုတင်ကောက်ရမှာပါ။လူထုတက်တဲ့နေရာတွေနဲ့လေဝင်လေထွက်မကောင်းတဲ့အလုံးပိတ်နေရာတွေကိုရှောင်ကျဉ်ပြီးမလိုအပ်တဲ့တွေ့ဆုံစကားပြောဆိုမှုတွေကိုချော့ချကြရမှာဖြစ်ပါတယ်။မိမိပတ်ဝန်းကျင်မှာရောက်ရှိနေတဲ့ virus ပိုးတွေခန္ဓာကိုယ်ထဲကိုမဝင်ရောက်စေဖို့အတွက် max tetter နဲ့လက်စည်းတော်တွေကိုလည်းမပေါ့လျော့ပဲ give site လုံဆောင်နေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းဆီးကိုစနစ်ကျတတ်ဆင်အသုံးပြုရေးပေါ့နော်။အဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်တွေထဲမှာဒီ mask တတ်ဆရာမလိုတော့လဲပဲနော်မိမိမှအပနော်မိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3မိ6မိกว่าဝေးရနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical mask သို့မဟုတ်ဒီအဝတ်အပြုလုပ်ထားတဲ့ mask တွေကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွယ်မိနိုင်တဲ့မိမိရဲ့လက်ကိုလည်း virus focus စအောင်စနစ်ကျစေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်အဲ့တော့ဒီနှစ်ချက်ကိုသာအဓိကဆောင်ရွက်မယ်ဆိုရင်မိမိပတ်ဝန်းကျင်မှာ virus ပိုးရှိခဲ့ရင်တောင်မှကိုရှူဆိုင်မိခြင်းမရှိဘူးမိမိရဲ့ခန္ဓာကိုယ်ဝင်ရောက်ခြင်းမရှိနိုင်ဘူးလို့အကြံဉာဏ်ပြောနိုင်ပါတယ်
virus ပိုးတွေရဲ့သဘောတဘာဝအရမိမိခန္ဓာကိုယ်ထဲမှာယောဂခုခံတဲ့ကုဝံဆွမ်းအားစနစ်ကောင်းမွန်နေမယ်ဆိုရင်ယောဂကုသပြမမှုကိုအရှင်ရောကြစေနိုင်တာကြောင့်ကုဝံဆွမ်းအားကောင်းမွန်နေအောင်နေထိုင်စားသောက်တာကလည်းအတိုင်းအတာတစ်ခုထိအရေးပါတယ်လို့သိရပါတယ်။စိတ်ဖိစီးမှုတွေကိုလျှော့ချရင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ပြီးကုဝံဆွမ်းအားကောင်းမွန်နေအောင်အားမွေးထားဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ်
။တတိယအချက်အနေနဲ့ကတော့မိမိရဲ့ခန္ဓာကိုယ်ထဲကိုမတော်တဆဒီ virus ပိုးဝင်ရောက်သွားရင်တောင်မှယောဂမပြင်းထန်ပဲနဲ့နော်အရေးပေါ်ကုသခံနဲ့မရောက်ရှိပဲနဲ့အသက်သေဆုံးခြင်းမဖြစ်အောင်မိမိရဲ့ကိုယ်ခန္ဓာစနစ်ကိုတိုးမြင့်အောင်ဆောင်ရွက်ဖို့လိုပါတယ်အဲ့ဒီခါမှာမကောင်းတဲ့ကျန်းမာရေးအတွက်မကောင်းသောအမူအကျင့်တွေဖြစ်တဲ့ဆေးလေးရက်ကွန်းเนาะဒါတွေကိုမစားသောက်ဖို့နဲ့ဖြတ်ဖို့အတွက်ဆရာဒီနေရာတိုက်တွန်းခြင်းပါတယ်နောက်တစ်ချက်ကတော့မိမိခန္ဓာကိုယ်ကိုယ်ခံစနစ်မြင့်တင်ဖို့အတွက်ကိုအေးအေးဝါးဝါးအေးဖို့လိုပါတယ်အသီးရဲ့အသီးနှံများများစားဖို့လိုပါတယ်ရေများများတောက်ဖို့လိုပါတယ်နောက်တစ်ခါကိုယ်လက်လှုပ်ရှားဒီကျင့်ကြံတွေဆောင်ရွက်နေဖို့လိုပါတယ်
COVID-19 ဒုတိယလိုင်းကူးစက်ပြန့်နှံ့လာချိန်မှာကျေပြန့်ထိရောက်တဲ့လော့ကဒေါင်းလုပ်ဆောင်ချက်တွေပြုလုပ်ဖို့ခက်ခဲလာတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလိုင်းနာကျင့်သုံးခြင်းကသာရွေးချယ်စရာတစ်ခုဖြစ်ရောက်ရှိလာနေတဲ့အကြောင်းသတင်းပြုလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါခုခါတော့ဒီပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါ
US Open Tennis ကြိုင်ပွဲကတော့ virus အနေနဲ့ကြားကပဲတနင်္ဂနွေနေ့မှာပြီးသွားခဲ့ပါပြီ။မြို့သားဘက်မှာ Austria က Dominic Thiem ကနိုင်ပြီးတော့ချန်ပီယံအသစ်တစ်ယောက်ထွက်လာခဲ့တယ်လို့အမျိုးသမီးဘက်မှာတော့ဂျပန်က Naomi Osaka ကဒုတိယအချိန်ပိုဆွဲသွားခဲ့ပါတယ်။ဇနီးနေ့ကအမျိုးသမီး final မှာတော့ဂျပန်နိုင်ငံက Naomi Osaka နဲ့ Belarus က Victoria Azarenka တို့ဘောလုခဲ့ကြပြီးတော့ပထမပွဲမှာ Azarenka က 6-0 နဲ့နိုင်ပါတယ်။ဒါမဲ့နောက်နှစ်ပွဲမှာတော့ Osaka က 6-3 6-3 နဲ့ပြန်နိုင်လာကြောင့် US Open ကိုဒုတိယအကြိမ်ပိုဆွဲသွားခဲ့ပါတယ်။တနင်္ဂနွေနေ့ကအမျိုးသား final မှာတော့ Grand Slam ကိုတစ်ခါမှမနိုင်ဘူးသေးတဲ့ Dominic Thiem နဲ့ Germany က Alexander Zverev တို့ဘောလုခဲ့ကြပြီးတော့၅ပွဲအပြည့်အကြိမ်နဲ့ကစားသွားခဲ့ကြပါတယ်။ပထမနှစ်ပွဲကို Zverev က 6-0 6-4 နဲ့နိုင်ပါတယ်။ဒါမဲ့တတိယနဲ့ဒုတိယပွဲတွေမှာတော့ Thiem က 6-4 6-3 နဲ့ပြန်နိုင်လာကြောင့်နောက်ဆုံးဆက်ကိုကစားကြတာမှာ Tiebreak အထိကစားပြီးတော့ Thiem က 6-6 နဲ့နိုင်ပြီးပိုဆွဲသွားခဲ့ပါတယ်။ဒါဟာ team အတွက်တော့ US Open ကိုပထမဆုံးဘူဆွဲတာဖြစ်သလို Grand Slam ဆုဖလားကိုလည်းပထမဆုံးအကြိမ်ရလိုက်တာပါဒီဘက်မှာပထမဆုအဖြစ်နဲ့ American Dollar 3,000 ရပြီးတော့ဒုတိယဆုကတော့တန်ငွေရသွားခဲ့ပါတယ်ခင်ဗျာဥရောပအမပေးဘောလုံးပွဲတွေကအင်္ဂလန်ပရီးမီးယားလိဂ်နဲ့စပိန်လာလီဂါပွဲစဉ်တွေကိုပြီးခဲ့တဲ့စနေနေ့ကအစတင်လိုက်ပါပြီ။ပရီးမီးယားလိဂ်ရဲ့ပထမဆုံးအဖွင့်ပွဲမှာတော့အာဆနယ်က Fulham ကို 3-0 ဂိုးမရှိနဲ့နိုင်ပြီးဒီနေ့ပရီးမီးယားလိဂ်အတွက်ပထမဆုံးအဖွင့်ဂိုးကိုလည်းပြင်သစ်တိုက်စမှုလာကာဇက်ကသွင်းခဲ့တာပါ။လီဗာပူးကတော့ပရီးမီးယားလိဂ်နဲ့16နှစ်ကြာဝင်နေတဲ့ Leeds United နဲ့ကစားခဲ့ပြီးတော့နှစ်ဖက်အပြန်အလှန်အကြိမ်နဲ့ဂိုးတွေသွင်းပြီးတော့ပွဲပြီးကနေရတဲ့ Penalty နဲ့လီဗာပူးက 4-3 နဲ့နိုင်သွားခဲ့ပါတယ်။အခြားပွဲစဉ်တွေမှာတော့ Leicester က West Brom ကို 3-0 မရှိနဲ့နိုင်ပြီးတော့ Spurs နဲ့ Everton ပွဲမှာတော့ Everton က 2-0 မရှိနဲ့နိုင်သွားပါတယ်။ Spurs မိပြ Mourinho ကတော့ပွဲဥဒေရှုံးတဲ့သူ့အသင်းကစားပုံကိုမကြိုက်ဘူးဆိုပြီးတော့ဝေဖန်လိုက်ပါတယ
်။ I didn't like that so many referees on the pitch on the
No, didn't like ဘူး။ Queen ရော Queen Bey ရော TV ကနေရှိနေတဲ့ Tiny တော်များများက free kick ကို9 meter 6 meter လောက်တိုးပြီးတော့ကံကွင်းပေးလိုက်တာကိုလည်းကျွန်တော်မကြိုက်ဘူး။အဲဒီလိုရှေ့တိုးပြီးကံကွင်းပေးလိုက်တော့အံကယ်ပြောင်းသွားပြီးခံစစ်လိုင်းပုံစံနဲ့ပြောင်းသွားပြီးအဲဒီဂိုးမဝင်ခင်ကလေးကဒိုင်းနီကိုစောရကတက်ခဲ့တယ်။အဲကြောင့်လည်းအခုဆက်ပြောနေတာပါ။ပြီးတော့ကျွန်တော်အသိကစားတာကိုမကြိုက်ပါဘူး
။အခြားဘောလုံးသတင်းမှာတော့ဘာစလိုနာနီးပြရော်နယ်ဒိုကိုမန်ကမက်ဆီအသင်းမှာဆက်ပြီးတော့ကစားနေတဲ့အတွက်ချိန်နဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
It's great because everybody knows he's the best player in the world.
သူကကမ္ဘာအကောင်ဆုံးဘောလုံးသမားဆိုတာလူတိုင်းသိပါတယ်။ဒါကြောင့်အသင်းမှာဆက်နေတာကောင်းတာပေါ့။အဲဒီလိုကမ္ဘာအကောင်ဆုံးဘောလုံးသမားတယောက်အသင်းမှာရှိတာထူးခြားပါလေ။အခုအချိန်မှာကျွန်တော်တို့အတွက်အရေးကြီးဆုံးကမက်ဆီကိုအကောင်ဆုံးအနေနဲ့ဖြစ်လောက်လုပ်ဖို့ပါ။သူဘလောက်ကောင်းတယ်ဆိုတာပြောနေကြမလို့ပါဘူး။အသင်းမှာဆက်ရှိနေတာကသိတ်ကောင်းကြီးလူတိုင်းကလည်းသူဆက်နေတဲ့ဝမ်းသာတည်ကြပါလေ
။ကတော့ FIFA ရဲ့အဂိလိုက်စားမှုအရှုပ်တော်ပုံသတင်းဘက်ကိုကြည့်အောင်ပါ။ FIFA တွင်းမှုချုပ်ဟောင်းဂျရုံးဘတ်ခေါ်ရဲ့အဂိလိုက်စားမှုကိုဆွေးနွေးနိုင်ငံမှာတလနေ့ကစတင်စစ်ဆေးလိုက်ပါတယ်။ကမ္ဘာဖလားနဲ့ Confederation ဖလားလို့ခေါ်တဲ့ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲတွေကိုရုပ်သံထုတ်လွှင့်ခဲ့တဲ့ပတ်သက်ပြီးတော့ FIFA တွင်းမှုချုပ်ဟောင်းကိုအဂိလိုက်စားမှုနဲ့တရားစွဲခဲ့တာပါ။သူ့ကို FIFA ရဲ့စည်းကမ်းထိန်းသိမ်းရေးနဲ့ကျင်းဝတ်ဆိုင်ရာကော်မတီကလည်းနိုင်ငံရမဲ့ကျင်းဝတ်တွေကိုချိုးဖောက်တယ်ဆိုပြီးတော့ဘောလုံးလောကကနေစနစ်ထုတ်ပြန်ထားပြီးသားဖြစ်ပါတယ်။သူနဲ့အတူ PSG ဥက္ကဋ္ဌလည်းဖြစ်ကာတာခြေဆိုင်ဘီအင်းအားကစားရုပ်သံလိုက်ရဲ့ဥက္ကဋ္ဌနက်ဆာအယ်ခါလီဖီကိုလည်းတရားစွဲထားပါတယ်ခါလီဖီကတော့သူ့ကိုစွဲထားတဲ့စွဲချက်တွေဟာအချိန်မြင့်မရှိဘူးဆိုတာကိုသက်သေပြသွားမယ်လို့ပြောထားတယ်လို့ဘာကောကလည်းသူ့အနေနဲ့တစုံတရာအမှားရမလုပ်ခဲ့ဘူးဆိုပြီးတော့ဖတ်ဆိုထားပါတယ်ဒါမဲ့လည်းဆူဂလန်ရှင်းနေချုပ်ယုံကတော့ဘာကောဟာ2013နဲ့15အတွင်းမှာသူ့ရဲ့ယာတုကိုအသုံးချပြီးတော့ကမ္ဘာဖလားနဲ့ Confederation ဖလားဘောလုံးပွဲတွေရဲ့မီဒီယာထုတ်လွှင့်ခွင့်တွေကိုသူသဘောကျတဲ့မီဒီယာတွေကိုပေးခဲ့ပြီးတော့ကာလီဖီနဲ့ဂရီစီဝါရီတမားတူစီကနေအကျိုးမြတ်တွေယူပြီးအလွဲသုံးစားလုပ်ခဲ့တယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကပြောထားပါတယ်ခင်ဗျာဘူးခါတော့တိုကျိုအိုလံပစ်ပြိုင်ပွဲနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ရှင်းနှစ်မှာကျင်းပဖို့ရွှေဆိုင်ထားတဲ့တိုကျိုအိုလံပစ်ပြိုင်ပွဲကိုဖြစ်တဲ့နည်းနဲ့ကျင်းပသွားမှာဖြစ်တယ်လို့ဂျပန်အိုလံပစ်ဝန်ကြီးဆေကိုဟာရှီမိုတိုကပြောလိုက်ပါတယ်။
まあ、現在大会関係者が一丸となって準備に取り組んでいるところで。
あくろろせまろ、ピャインボエネパタテトゥリアロウアトゥドゥエビピンセネジャバレ、ピロアガザザマリガレ、シンネピャインボエドゥエジャレネタガネ、レチェムリゴ、ロンライスラウドゥニジャバレ、タザウジャマロウネネレ、ピャインボエゴ、ピテネネロ、ジマドワヤマピバレ。
လက်ရှိမှာဗိုင်းရပ်စ်ကူးစက်မှုတွေဆက်ရှိနေတာကြောင့်ပြိုင်ပွဲကိုခင်းနေမှာလဲကျင်းပနိုင်မှာမလားဆိုပြီးဆိုရမှုတွေရှိလာနေတယ်မှာပဲအဲ့လိုပြောလိုက်တာပါဒါမဲ့လဲနိုင်ငံတကာအိုလံပစ်ကော်မတီ IOC ကတော့ပြိုင်ပွဲကိုဗိုင်းရပ်စ်အန္တရာယ်ကင်းခြင်းနဲ့ကျင်းပနိုင်မှာကျင်းပသွားမယ်ဆိုပြီးတော့ပြောထားပါတယ
်ခုနကဝီရပ်စ်ကရှုစုကူစရတူရောကျော
်ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်မှုခံမှန်းရတာကတော့ကျွန်တော်တို့အတွက်ခက်ပါတယ်ဒါပေမဲ့ဗိုင်းရပ်စ်ရှိတဲ့ကြားကတိုကျိုအိုလံပစ်ပြိုင်ပွဲကိုကျင်းပနိုင်မယ်ဆိုရင်တော့တိုကျိုအိုလံပစ်ပြိုင်ပွဲကတောက်အိုလံပစ်ပြိုင်ပွဲတွေဖြစ်ဖြစ်တခြားနိုင်ငံတကာအားကစားပြိုင်ပွဲတွေအတွက်စံပြပြိုင်ပွဲတခုဖြစ်လာမှာပ
ါပြိုင်ပွဲအတွက်ဘီလီယံနဲ့ချီပြီးတော့အကုန်ကျခံထားတာကြောင့်ဂျပန်နိုင်ငံဘက်ကရော IOC ဘက်ကပါတစ်ဖက်စလုံးကမဖြတ်ချင်ကြပါဘူးဒါကြောင့်အစွမ်းကုန်ကြိုးပမ်းနေပြီးတော့ဖြစ်နိုင်ခြေတွေအားလုံးကိုလည်းထည့်သွင်းစဉ်းစားနေကြတာပါအခုလောလောဆယ်မှာကျင်းပနေတဲ့အားကစားပြိုင်ပွဲတွေလိုပြိုင်ပွဲတွေမပါဘဲကျင်းပမလားဒါမှမဟုတ်ပရိသတ်တွေကိုအကန့်အသတ်နဲ့ပဲလက်ခံသွားမှာစတဲ့ဖြစ်နိုင်ခြေတွေအားလုံးကိုစဉ်းစားနေကြတာဖြစ်ပါတယ်။အခုတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲ။ရှေ့သတင်းပတ်တွေကြမှာဆက်ပြီးတော့ဆုံးကြပါမယ်ခင်ဗျာ
။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ချက်တာပတိနဲ့မနက်ခင်းသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်အမေရိကန်ပြည်သူတွေကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအခမဲ့ထပ်ပံ့ပေးမယ်ကြံပြတဲ့အစီအစဉ်တရက်ကိုအမေရိကန်ဆိုးရွားကဗိုလ်တုံးကြီးကချက်ပြခဲ့ပါတယ်ဒါပေမဲ့ကြံပြတဲ့သုံးဆွဲနိုင်မယ့်အချိန်ကာလပေါ်မှာတော့တာဝန်ရှိသူတွေအကြအမြင်တွေကွဲပြားနေပါတယ်အမေရိကန်ကျန်းမာရေးနဲ့ပြည်သူ့ပုံဆောင်မှုဌာနတာဝန်ရှိသူပေါ်မန်ဂိုကရှင်းနေမလားအကုန်မှာအမေရိကန်တွေအားလုံးကာကွယ်ဆေးထိုးပြသဖြစ်နေမယ်လို့ပြောပါတယ်အမေရိကန်ကုသရေးဝန်ကြီးများကာကွယ်ထိန်းချုပ်ရေးဌာနCDC ညွှန်ကြားရေးမှူးရောဘတ်ရက်ဖီကတော့ကာကွယ်ဆေးကြေကြေပြတ်ပြတ်ရနိုင်တဲ့အချိန်ဟာ2021ခုနှစ်ဒုတိယသုံးလပတ်ကာလဒါမှမဟုတ်တတိယသုံးလပတ်ကာလမှာဖြစ်နိုင်တယ်လို့ပြောပါရယ်လူတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်နေတာဆက်ဆက်မှုရှိတယ်ဆိုတာကိုနာဘရက်စကယ်ယောဂါကြီးကပြသနေတယ်လို့ပူဟမ်မင်ဂျီဖရန်စစ်ကဗုဒ္ဓဦးကြီးကဗာတီကန်မှာပတ်စံပြုလုပ်တဲ့လူတို့နဲ့တွေ့ဆုံပွဲမှာပြောပါရယ်လူသားတွေနဲ့ကမ္ဘာမြေအကြားအပြန်အလှန်ဆက်ဆက်မှုရှိနေကြောင်းကိယာစနစ်တွေကိုအလဲသုံးစားပြုလုပ်နေတဲ့တွေဟာလူသားတွေအပေါ်အနေရကြောက်စေဖို့ဖျားနာစေဖို့နဲ့ပျက်စီးစေဖို့အကုသို့အဖြစ်ကျူးလွန်နေတဲ့တွေဖြစ်ကြောင်းပုံရမင်းကြီးကပြောပါရယ်ကိုဗစ်ကရောဂါအဖြစ်များနေတဲ့ရခိုင်ပြည်နယ်မှာကွာရန်တီးစင်တာတွေကို WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ကစားနပ်ရိက္ခာရေတိုးထောက်ပံ့ပေးသွားဖို့အတွက်လူမှုဝန်ထမ်းကဲဆယ်ဒီနဲ့ပြည်နယ်နေရာခြားတိုင်းဝန်ကြီးဌာနရခိုင်ပြည်နယ်အစိုးရတို့နဲ့သဘောတူလက်မှတ်ရေးထိုးခဲ့ကြောင်းကုလသမဂ္ဂတွေဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကပြောပါရယ်ဒီသဘောတူညီချက်အရရခိုင်ပြည်နယ်အတွင်းမြို့နယ်ရှိခုကကွာရန်တီးစင်တာတွေကို WFP ကစားရိတ်ကထောက်ပံ့ပေးသွားမှာဖြစ်ပါရယ်ရခိုင်ဆက်ယောဂကုသပြပွားမှုကိုမြန်မာနိုင်ငံမှာအောင်မြင်စွာထိကျုပ်ထားနိုင်ပြီလို့ WHO ကမ္ဘာ့ကျန်းမာရေးဖွံ့ဖြိုးကအသိအမှတ်ပြုကြေညာလိုက်ပါတယ်။မြန်မာနိုင်ငံမှာမြခန်းဆက်ယောဂတိုက်ဖျက်ရေးမှာရည်တန့်ရရှိမှုနဲ့သင်ရှင်းတဲ့ကျန်းမာရေးချိန်ကဆောင်ရှမှုပါဝင်လီလန်းပေါင်းစုံနဲ့ချင်းကပ်ဖြည့်ရှင်းခဲ့တာကြောင့်လူတိုင်းမြခန်းဆက်ယောဂကင်းစင်တဲ့အနေအထားကိုရောက်ရှိနေပြီဖြစ်ကြောင်း WHO အဖွဲ့ရှိတော်အာရှဒေသဆိုင်ရာညွှန်ကြားရေးဘူးဒေါက်တာပူနန်ခတရာပါစင်ကပြောပါရယ်။ ဟာရီကိန်းမွန်တိုင်းဆယ်လီကြောင့်မက္ကဆီကိုပင်လယ်ကွေ့ကအမေရိကန်ကမ်ဘောဒီးယားဒေသတွေမှာဘူတုံးတွေကမိုးတက်တက်ထန်ထန်ရွာသွန်းခဲ့ပြီးအလဘားမားနဲ့ဖလော်ရီဒါပြည်နယ်ဒေသတချို့မှာမကြုံစဘူးရေကြီးမှုတွေဖြစ်ပေါ်ပင်အန္တရာယ်ကိုရင်ဆိုင်နေရပါတယ်။တဖြည်းဖြည်းချင်းရွေရှားနေတဲ့ဟာရီကိန်းမွန်တိုင်းအဆင့်နှစ်ရှိတဲ့ဆယ်လီမွန်တိုင်းဟာဒေသစံတော်ချိန်ဘရုန်းနီရဲ့နေပိုင်းမှာအလဘားမားကန်ယူနန်နဲ့ဖလော်ရီဒါပြည်နယ်ကြားကုန်းတွေပိုင်းကိုဝင်ရောက်တိုက်ခိုက်မယ်လို့အမေရိကန်ပြည်သူ့မိုးလေဝသဌာနကကမန်းထားပါတယ်။ချက်တာပတိနေမတက်ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တော်ရှင်များကိုစိတ်တပြားရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမ်းမထမ
This program has come to you from the Voice of America, Washington.